Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ24ရက်တောက်ကြနေ့အစီအစဉ်လေးကို Washington မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။COVID-19 ကပ်ရောဂါကြောင့်လာမယ့်နှစ်တွေမှာအင်မတန်ကြီးမားတဲ့နိုင်ငံရွှေ့ပြောင်းအခြေချမှုလှိုင်းကြီးကိုတွေ့မြင်လာရလိမ့်မယ်လို့နိုင်ငံတကာချက်ချေနေတဲ့လာကျန်းဒီအဖွဲ့ချုပ် IFRC အကြီးအကဲကပြောကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်အသက်မွေးဝမ်းကြောင်းမှုတွေဆုံးရှုံးသွားတာ၊စားရည်ရိတ်ခါမလုံလောက်တာတွေကြောင့်နေဆက်တွေပြန့်ဖွဲ့လာတဲ့မဖြစ်မနေရေကြီးရာမျက်နှာရာကိုပြောင်းရွှေ့အခြေချသူအများအပြားကိုတွေ့ရလိမ့်မယ်လို့အကြီးအကဲဂျာဂန်ချပန်ဂါနီက AFP သတင်းဌာနနဲ့တိသက်မေးမြန်းခန်းမှာပြောကြားခဲ့တာ
ပါ We hear this statement from people saying that we have to choose between virus or hunger
virus ပိုးနဲ့ငတ်မမှုရွေးချယ်ရမယ်ဆိုရင် virus ပိုးကိုရွေးချယ်မယ်လို့ပြောတာတွေကြားနေရပါတယ်သူတို့ကယောဂပိုးကူးရင်အသက်ရှင်နိုင်တဲ့လမ်းရှိပေမဲ့အငတ်ဘေးကြုံလာရင်အသက်ရှင်မှာမဟုတ်ဘူးလို့ပြောကြားတဲ့အကြောင်း IFRC အကြီးအကဲကပြောကြားသွားတာပါနိုင်ငံတွေမှာ COVID-19 ရောဂါကာကွယ်ဆေးရရှိလက်လန်းမိနိုင်မှုကလည်းလူတွေရွှေ့ပြောင်းအခြေချမှုအပေါ်တက်ရောက်နိုင်တယ်လို့သူကပြောပါတယ်။ American ပြည်ထောင်စု John Hopkins တက္ကသိုလ်ကပြုစုထားတဲ့ COVID-19 ကပ်ရောဂါစီးရင်အရကမ္ဘာတဝှမ်းအတည်ပြုလူနာ15သန်းခွဲကျော်သေဆုံးသူ6သိန်း3000ကျော်နေပါပြီ။ American ပြည်ထောင်စုကရောဂါကူးစက်မှုအဆိုးဆုံးနိုင်ငံဖြစ်နေပြီးအတည်ပြုလူနာ4သန်းကျော်ရှိပါတယ်။တရုတ်နိုင်ငံချန်တူးမြို့မှာရှိတဲ့အမေရိကန်ကောင်ဆယ်ဝန်ချုပ်ရုံးကိုပေးရမယ်လို့တရုတ်အစိုးရကဒီကနေ့အတည်ပြုလိုက်ပါတယ်
။中方对美国驻成都总领馆停止一切业务和活动提出了具体的要求。
ချန်တူးမြို့ကောင်ဆယ်ဝန်ချုပ်ရုံးမှာလုပ်နေတဲ့လုပ်ငန်းအလုံးကိုရပ်ဖို့အသေးစိတ်အတိအကျတောင်းဆိုခဲ့ကြောင်းတတပတ်ဆက်ဆံရေးဆိုတာဟာအပြန်အလှန်ဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝေဘင်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။အဲ့ဒီကောင်ဆယ်ဝန်ချုပ်ရုံးမှာရှိနေတဲ့ဝန်ထမ်းတချို့ဟာတရုတ်ပြည်တွင်းရေးကိုဝင်ဆွက်ဖက်ခဲ့တယ်လို့တရုတ်နိုင်ငံရဲ့လုံခြုံရေးအကျိုးစီးပွားကိုထိခိုက်အောင်လုပ်ခဲ့တယ်လို့သူကပြောပါတယ်။ American ပြည်ထောင်စု Houston မြို့မှာရှိတဲ့တရုတ်ကောင်ဆယ်ဝန်ချုပ်ရုံးကိုဒီကနေ့တောက်ကြနေနောက်ဆုံးထားပြီး American အစိုးရကပိတ်ခိုင်းခဲ့တဲ့အပေါ်မှာတရုတ်ကလက်တုံ့ပြန်ဆောင်ရွက်လိုက်တာဖြစ်ပါတယ်။1985ခုနှစ်မှာစတင်ဖွင့်ခဲ့တဲ့ချန်တူးမြို့ကအမေရိကန်ကောင်ဆယ်ဝန်ချုပ်ရုံးမှဒေသခံဝန်ထမ်း150အပါအဝင်ဝန်ထမ်း200နီးပါးရှိတယ်လို့တန်ယုံ website မှာဖော်ပြထားပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားအနည်း90နီးပါးထိတွေ့ဆက်ဆံလာခဲ့တဲ့တတ်တမတ်ဆက်ဆံရေးအလုံးမဖြစ်တော့တဲ့အတွက်ပိုပြတ်သားတဲ့ချင်းကပ်မှုလိုအပ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကပြောကြားလိုက်ပါတယ်။California ပြည်နယ်ယော်ဘလင်ဒန်မြို့ကသမ္မတဟောင်း Richard Nixon ကိုဂုဏ်ပြုထားတဲ့ Nixon Foundation မှာပြောကြားတဲ့မင်းကွန်းထဲမှာသူကအခုလိုပြောကြားခဲ့တာပါ။နှစ်နိုင်ငံဆက်ဆံရေးမှာတရုတ်ဘက်က American ထက်အများကြီးအကျိုးအမြတ်ရရှိခဲ့ပြီးတရုတ်ဟာသူ့ကိုပေးကမ်းနေတဲ့နိုင်ငံတကာလက်တွေကိုကိုက်ခဲ့တယ်လို့ဝန်ကြီး Pompeo ကဆိုပါတယ်။ American တရုတ်ဆက်ဆံရေးမှာမညီမျှမှုတွေလို့သူကပြောဆိုခဲ့တဲ့ကြားသာရေးနေတော့ကမင်းကွန်းဟာတရုတ်နဲ့ဆက်ဆံရေးနဲ့ပတ်သက်လို့ Trump အစိုးရတာဝန်ရှိသူတွေဘက်က၄ချိန်မြောက်ဇက်တိုက်ပြောနေတဲ့မိန့်ခွန်းလည်းဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်းဟာကြာဆုံးသွားပြီဖြစ်တဲ့အာဏာရှင်အတွေးခေါ်ကိုအမှန်တကယ်ယုံကြည်သူဖြစ်တယ်လို့ဝန်ကြီး Pompeo ကဆိုပါတယ်။ဒါအပြင် American လူမှုအတိုင်းအဝိုင်းရဲ့လွတ်လပ်ပွင့်လင်းမှုကိုတရုတ်ကအသုံးချပြီးတရုတ်ဝါဒဖြန့်သူတွေကို American တက္ကသိုလ်တွေသုတေသနလုပ်ငန်းတွေသတင်းစာရှင်းလင်းပွဲတွေကိုဆေးလွှတ်နေတယ်လို့လည်း American နိုင်ငံသားရေးဝန်ကြီး Pompeo ကမိန့်ခွန်းထဲမှာပြောကြားခဲ့ပါတယ်။တရုတ်အစိုးရကတော့ဝင်ကြီးပေါ်ပေယိုရဲ့မိန်ကွန်းဟာစစ်အေးစစ်ကာလအတွေးခေါ်ရင်းနဲ့ပြောတဲ့မိန်ကွန်းလို့တုံ့ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာသမ္မတဒေါ်နယ်ထရမ့်ဆေးလွတ်ထားတဲ့ပြည်ထောင်စုလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ဆန္ဒပြပွဲသတင်းယူတဲ့သတင်းတောက်တွေဘေးကရပ်ကြည့်သူတွေကိုပြစ်မှတ်မထားရလို့ပြည်ထောင်စုတရားသူကြီးတစ်ယောက်ကအမိန့်ထုတ်လိုက်ပါတယ်။ကြာသပတေးနေ့ကတရားသူကြီး Michael Simon ထုတ်ပြန်တဲ့အမိန့်အရသတင်းတောက်တွေဘေးကရပ်ကြည့်နေသူတွေကိုလူစုခွဲတာဖမ်းဆီးတာဖမ်းဆီးမယ်လို့ချင်းချောက်တာအင်အားသုံးတာတွေလုပ်လို့မရတော့ပါဘူးသတင်းနှစ်ပတ်အသက်ဝင်မဲ့ဒီအမေအရာဓာတ်ပုံနဲ့ရုပ်တံဖမ်းဆက်တွေသတင်းတောက်သွာလာခွင့်လက်မှတ်တွေကိုတင်စီခွင့်မရှိသလိုရိုက်ကူးနေတာရပ်ဖို့ ဆန္ဒပြအခြေအနေကိုစောင့်မကြည့်ရလို့လေပြည်ထောင်စုလုံခြုံရေးတပ်ဖွဲ့တွေကအမိန်ပေးလို့မရတော့ပါဘူး။ဒေသခံသတင်းတောက်တွေနဲ့တရားဝင်လေးလာစောင့်ကြည့်သူတွေကိုစား Oregon ပြည်နယ်ကအမေရိကန်နိုင်ငံသားလွတ်လပ်ခွင့်သမ္မတကတရားစွဲတဲ့အပေါ်မှာအခုလိုတရားသူကြီးကအမိန်ချခဲ့တာဖြစ်ပါတယ်။ Portland မြို့ကဆန္ဒပြသူတွေစုဝေးဆန္ဒပြလေးရှိတဲ့တရားရုံးတစ်ဝိုက်မှာတောက်ကြနဲ့မနဲ့အစောပိုင်းအထိရဲနဲ့ဆန္ဒပြသူတွေကြားထိတ်တန့်ရင်ဆိုင်မှုတွေရှိခဲ့ကြပါတယ်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.55တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့ COVID-19 ရောဂါပိုးကြောင့်သေဆုံးသူဦးရေဟာ3000ကျော်သွားပြီဖြစ်ပြီးတော့အခုဆိုရင်အိန္ဒိယဟာဗိုင်းရပ်ကြောင့်ကမ္ဘာမှာ7မှမြောက်အများဆုံးသေဆုံးတဲ့နိုင်ငံဖြစ်လာပါတယ်။လွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်ကြောင့်သေဆုံးသူ940ထပ်ရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူ3600ယောက်ရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကအတည်ပြုပါတယ်။ဒါပြင်ဒီနေ့မှာဗိုင်းရပ်ကူးစက်သူနောက်ထပ် 4,900 ကိုထပ်မံတွေ့ရှိခဲ့တာကြောင့်ဒီစဉ်ကူးစက်မှုနှုန်းနောက်ထပ်ဆန်းကျင်တင်ခဲ့ပြီးတော့ကူးစက်သူအရေအတွက်လည်း13,800ကျော်သွားပြီဖြစ်ပါတယ်။ Australia နိုင်ငံ Victoria ပြည်နယ်မှာတော့ဒီနေ့မှာ virus နောက်ထပ်ကူးစက်ခံရသူ300ကျော်ရှိပြီး New South Wales ပြည်နယ်မှာတော့9ယောက်ရှိခဲ့တာကြောင့်မနေ့ကထပ်တော့ကူးစက်မှုနှုန်းကျဆင်းခဲ့ပါတယ်။အချိန်တည်းမှာပဲ virus ကူးစက်ခံရသူတွေနဲ့ထိတွေ့ထားတဲ့သူတွေကိုလိုက်လံရှာဖွေတာတွေကိုအရှိန်ဟုန်နဲ့လှုပ်ဆောင်နိုင်ဖို့အတွက် Australia စစ်တပ်ကိုအသုံးပြုသွားမယ်လို့ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကပြောပါတယ်။ဗိုင်းရပ်စ်အသက်ကူးစက်ခံရသူအနေနဲ့တယ်လီဖုန်းနဲ့နှစ်ကြိမ်ခေါ်ဆိုလို့ဖုန်းမကင်ဘူးဆိုရင်ကျမကြီးတာဝန်ရှိသူတွေနဲ့အတူဩစတြေးလျစစ်တပ်ကတပ်ဖွဲ့ဝင်တွေလိုက်လာပြီးတော့ဘသူနဲ့ထိတွေ့မှုရှိသလဲဆိုတာကိုစစ်ဆေးမေးမြန်းမှာဖြစ်ပြီးတော့ဗိုင်းရပ်စ်ပိုးမပြောင်းမချင်အိမ်မှာတီးတန့်ခွဲနေကိုပြက်ကွက်တဲ့သူတွေအနေနဲ့ဒဏ်ရိုက်ခံရဖို့ရှိနေပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံရသူ၄ယောက်တွေ့ရှိခဲ့ပြီးတော့အဲ၄ယောက်စလုံးဟာကမ္ဘောဒီးယားစစ်တပ်ကဖြစ်တယ်လို့ပြောပါတယ်။သူတို့လေးယောက်စလုံးဟာအာဖရိကတိုက်ကမာလီနိုင်ငံမှာကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့တွေအတွက်တာဝန်ထမ်းဆောင်ခဲ့တာဖြစ်တယ်လို့လည်းကမ္ဘောဒီးယားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့ဒီနေ့မှနောက်ထပ် virus ကူးစက်ခံသူ41ယောက်ရှိပြီးတော့28ယောက်ကပြည်တွင်းမှာကူးစက်တာဖြစ်ပြီးတော့13ယောက်ကတော့ဘီပတ်ကပြန်လာတဲ့သူတွေဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။ထိုင်းနိုင်ငံကဒီမိုကရေစီရဲ့တက်ကြလို့ရှာသူလူငယ်တစုဟာအစိုးရကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဗန်ကောက်မြို့ကအစိုးရရုံးရှိမှာဒီနေ့မှာစူဝေးဆန္ဒပြခဲ့ကြပြီးတော့ဝန်ကြီးချုပ်ပရာယတ်ချန်အိုချာနဲ့ဒုတိယဝန်ကြီးချုပ်တို့ရဲ့ဓာတ်ပုံတွေကိုမီးရှို့ခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကထိုင်းစိုးရအဖွဲ့နှုတ်ထွက်ပေးဖို့နဲ့လက်ရှိရှိနေတဲ့20ခုမြောက်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ဖို့တောင်းဆိုခဲ့ကြပါတယ်။2014ခုနှစ်ကထိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖွဲ့စည်းပုံခြေခံဥပဒေကိုဖျက်ပြီးအခုလက်ရှိခြေခံဥပဒေနဲ့အစားထိုးလိုက်တာဖြစ်ပါတယ်။ဒီနေ့ဆန္ဒပြပွဲဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းဗန်ကောက်မြို့နဲ့ထိုင်းနိုင်ငံကတခြားခရိုင်တွေမှာဖြစ်ပွားခဲ့တဲ့လွတ်လပ်တဲ့လူငယ်လှုပ်ရှားမှုဆန္ဒပြပွဲတွေကတခုဖြစ်ပါတယ်။လက်ရှိထိုင်းဝန်ကြီးချုပ်ပရာယတ်အစိုးရဘက်မှထိုင်းပြည်သူတွေရဲ့အတိုက်ခံဆန္ဒပြမှုတွေဟာမကြသေးခင်လပိုင်းတွေအတွင်းမှာပိုများလာခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲကျင်းပခြင်းကစပြီးထိုင်းတရားရုံးကဒုတိယအကြီးဆုံးတိုက်ခံပါတီကိုဖျက်သိမ်းခဲ့တာကြောင့်လက်ရှိအာဏာရညွန်ပေါင်းအစိုးရအနေနဲ့ပါလီမန်အတွင်းမှာပို့ပြီးတော့လည်းအားကောင်းလာခဲ့ပါတယ်။ထိုင်းနိုင်ငံတော်ဘက်မှအရေးပေါ်အခြေအနေကိုလာမယ့်ဩဂတ်လအထိကြီးညာထားပေမဲ့ထိုင်းမျိုးသားလူမျိုးရေးကောင်စီကတော့ဒီလိုအရေးပေါ်အခြေအနေကြီးညာထားတာဟာဗိုင်းရပ်စ်ကူးစက်မှုတွေကိုထိ ंछ ုပ်ဖို့အတွက်ဖြစ်ပြီးဆန္ဒပြပွဲတွေအတွက်မဟုတ်ဘူးလို့ပြောပါတယ်။ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့အခုချိန်ထိတော့ဖမ်းဆီးတာမရှိသေးဘူးလို့ဆိုပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာ2012ခုနှစ်ကရဲတပ်ဖွဲ့ဝင်တဦးတည်ဆုံးခဲ့တဲ့ရင်တိုက်မှုနဲ့တရားစွဲခံထားရတဲ့ Red Bull ကုမ္ပဏီရဲ့အမွေဆက်ခံသူဗိုရယုတ်အပေါ်မှာစွဲဆိုထားတဲ့အမှုတွေကိုရုပ်သိမ်းလိုက်ပြီးဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကဒီနေ့မှပြောပါရတယ်။ထိုင်းနိုင်ငံရဲ့ဥပဒေလုံထုံးလုံနည်းတွေနဲ့အတူဆွဲချက်ကိုပြန်ရုပ်သိမ်းလိုက်တာဖြစ်ပြီးတော့ဗန်လိုက်မှုတွေမရှိဘူးလို့လည်းထိုင်းရဲတပ်ဖွဲ့ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောပါရတယ်။ရဲတပ်ဖွဲ့ကသူတို့စုံစမ်းရရှိတဲ့အချက်အလက်တွေကိုရှင်းလင်းချက်ကိုတင်ပြခဲ့ပြီးရှင်းလင်းချက်ကအမှုကိုရုပ်သိမ်းဖို့ဆုံးဖြတ်လိုက်ကြောင်းဒီပေါ်မှာရဲတပ်ဖွဲ့အနေနဲ့လည်းသဘောတူတယ်ဆိုပြီးတော့ပြောပါရတယ်။ကြွေးရိုင်းလို့ခေါ်တဲ့Red Bull ကုမ္ပဏီအမွေဆက်ခံသူ Ferrari ဟာ2012ခုနှစ်စက်တင်ဘာလကဘန်ကောက်မြို့မှာစိုင်းကယ်နဲ့ရဲတပ်ဖွဲ့ဝင်တယောက်ကို Ferrari ကားနဲ့တိုက်ပြီးထွက်ပြေးသွားတဲ့အမှုနဲ့သူ့ကိုရဲတပ်ဖွဲ့ကလိုရှိနေတာပါသူ့ကိုတတ်မှတ်ထားတဲ့အရှိန်ထက်ကျော်လွန်မောင်းနှင်မှုတိုက်ပြီးဖမ်းမခံဘဲထွက်ပြေးတဲ့အမှုမစင်မချင်းမောင်းမှုတွေနဲ့ဆွဲချက်တင်ခဲ့တာဖြစ်ပြီးတော့အဲ့ချိန်ကစပြီးတော့သူဟာထွက်ပြေးတိမ်းရှောင်နေတာပါ၎ 2019ခုနှစ်ကသူ့ကိုအာဏာပိုင်တွေကဖမ်းဝမ်းထုတ်ခဲ့ပေမဲ့အဲ့ဒီတိုင်ငယ်မှာပဲသူဟာထိုင်းနိုင်ငံကနေထွက်ပြေးသွားခဲ့ပါတယ်။နောက်ပိုင်းမှာတော့သူ့ရဲ့နိုင်ငံကလက်မှတ်ကိုပြန်ရုပ်သိမ်းခဲ့တယ်လို့အာဏာပိုင်တွေကဆိုပါတယ်။ပထမနှမှုကတော့2013နဲ့2019ခုနှစ်တည်းမှာကာလစည်းကမ်းသက်ကျော်လွန်သွားခဲ့တာကြောင့်အမှုတွေကိုရုပ်သိမ်းလိုက်ရပြီးတော့အခုနောက်ဆုံးချက်နေတဲ့အစင်မချင်မောင်းနေမှုနဲ့ဆွဲဆူထားတာကိုပြီးခဲ့တဲ့ဇွန်လမှာပြန်ရုပ်သိမ်းဖို့ဆုံးဖြတ်ခဲ့ကြတာပါ။ထိုင်းနိုင်ငံသားအတော်များများကတော့အခုလိုအမှုတွေကိုရုပ်သိမ်းလိုက်တာဟာသူ့မိသားစုရဲ့ငွေကြေးချမ်းသာမှုကြောင့်လို့ရှုမြင်နေကြပြီးတော့ချမ်းသာတဲ့သူတွေအနေနဲ့ပြစ်ဒဏ်ကြောက်ခံရမလို့ဘူးလားဆိုတဲ့မေးခွန်းတွေလည်းထပ်ပေါ်နေပါတယ်ခင်ဗျာ။ဒီဘောနိုင်ငံမှာတော့မိုးကြီးကျယ်ရွာသွန်းပြီးရေကြီးမြေပြိုလာတဲ့ကြောင့်လူ132ယောက်ထပ်မင်းသေဆုံးပြီးတော့တန်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်။ရုတ်တရက်ရေကြီးတာနဲ့မြေပြိုမှုတွေကြောင့်အိန္ဒိယမျောပါနစ်မြုပ်ကုန်သလိုလမ်းနေတံတားတွေနဲ့သစ်ပင်တွေကျိုးကျပျက်စီးပြီးတော့လူတွေလည်းအသက်ဘေးကနေလွတ်မြောက်ဖို့ရုန်းကန်နေရပါတယ်။ချေဝါမျိုးကချောင်းဘေးမှာနေထိုင်တဲ့ဒေသခံအုပ်ကလည်းရေကြီးမှုကြောင့်သူ့ရဲ့အိမ်ကိုဘယ်လိုမှသွားလို့မရတော့ဘူးလို့ပြောပါတယ်။2008ခုနှစ်တုန်းကကိုစီမြကမ်းပါးတွေပြိုပြီးမြေကြောင်းပြောင်းလဲခြင်းကစပြီးကိုစီမြဟာနီပေါနဲ့အိန္ဒိယနိုင်ငံလုံးအတွက်အထူးစိုးရိမ်စရာမြစ်တစ်ခုဖြစ်လာခဲ့ပြီးတော့သူ့အနီးအနားကနေရာတွေမှာလည်းရေလွှမ်းမိုးတာတွေဖြစ်ခဲ့သလိုအိန္ဒိယနိုင်ငံဘီဟားပြည်နယ်မှာလည်းလူနှစ်သန်းကျော်လောက်ကိုရေဝေးဒုက္ခတွေ့စေခဲ့ပါတယ်။အဲ့ဒီရေချီးမှုအထွေမှာလူ900လောက်လည်းသေဆုံးခဲ့ပါတယ်။တောင်ထူထက်တဲ့နီပေါနိုင်ငံမှာနှစ်စဉ်မုတ်တုံမိုးရာသီဖြစ်တဲ့ဇွန်လကနေစက်တင်ဘာလအထွေမှာရေချီးမြေပြိုလာတွေပုံမှန်လိုဖြစ်လေရှိပါတယ်ခင်ဗျာ။ The American အသံကနေတောက်ကြနေညာပိုင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်နားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစလေလောင်းလေးရဲ့မှာအစ္စလမ်ဘာသာဝင်အချို့ပါဝင်လာတဲ့အပေါ်သဘောထားတွေနဲ့ပတ်သက်ပြီးတင်ပြပေးချင်ပါတယ်။ကျွန်မမေခါပါ။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းက NLD ကိုစလေလောင်းလေးရဲ့မှာအစ္စလမ်ဘာသာဝင်တယောက်မှမပါခဲ့ပေမဲ့ဒီတစ်ချိန်မှာတော့မွတ်စလင်ပါတီဝင်တချို့ပါဝင်လာတာကိုတွေ့ရပါတယ်။စစ်အစိုးရလက်ထက်နိုင်ငံရေးလှုပ်ရှားမှုတွေကြောင့်ထောင်တန်းနှစ်ရှိကြခံခဲ့ရဘူးသူတွေဖြစ်တဲ့ဒေါ်ဝင်းမြမြကမန္တလေးတိုင်းစင့်ကိုင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာနဲ့ဦးစီသူမောင်ကတော့ရန်ကုန်တိုင်းပပေးတန်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာတွေကနေရှင်ပြိုင်ဖို့ NLD ပါတီဘက်ကရွေးချယ်လိုက်တာပါလူမျိုးရေးဘာသာရေးကွဲရောက်မှုတွေကိုအခြေခံတဲ့ပြည်ပခါတွေနဲ့ကျင်းပမှုတွေကြုံနေရချိန်2015ခုနှစ်မှာတော့ရွေးကောက်ပွဲကျင်းပချိန်တုန်းက NLD ပါတီဘက်ကမွတ်စလင်ကိုယ်စားလှယ်လောင်းတွေမပါဝင်ခဲ့တဲ့အပေါ်မှာမိကွန်းတွေထွက်ပေါ်ခဲ့မှုပါတယ်။ဒါပေမဲ့လည်းဘာသာရေးကွဲပြားမှုအပေါ်အခြေခံဆုံးဖြတ်တဲ့မူဝါဒမျိုး NLD ပါတီမှာမရှိဘူးလို့ပြန်ကြားရေးတာဝန်ခံဘုံရအောင်ရှင်ကပြောဆိုလိုက်ပါတယ်
။နော် NLD ပါတီဝန်တိုင်းကပါတီရဲ့စီရင်စည်းကမ်းနဲ့လိုက်နာလို့ရှိရယ်။ပါတီဝန်ဖြစ်ခြင်းရဲ့ကစားကော့ဒါအားလုံးရရှိတာကြီးပါပဲ။ဟိုအစ္စလာမ်ဘာသာဝင်မှုပြေကောက်ပွဲဝင်မပေးဘူးဆိုတာမျိုး NLD မှာမရှိပါဘူး။သောဆောင်ရအောင်ကအဲအစ္စလာမ်ဘာသာဝင်တွေရွေးကောက်ပွဲပါဝင်ဖို့ဟိုဝမ်းနည်းစွာနဲ့ကန့်သက်ခဲ့ရတာရှိတယ်အဲ့ဒါကလည်းအခြေအနေရပဲကန့်သက်ခဲ့ရတာဒီနေ့ကာလကျတော့ဒီလိုမဟုတ်ဘူးလွတ်လပ်လပ်နဲ့အဲဒီကိုယ့်ရဲ့ယုံကြည်ရာဟိုလုံနိုင်တယ်ရွေးကောက်ပွဲနဲ့ဝင်နိုင်တယ်ဆိုတော့ဒေါ်လာကိုကျွန်တော်တို့ကဒါကိုကြိုက်ဆွဲထားတာပါပဲအင်ဂျန်မို့ရွေးကောက်ပွဲမဝင်ရဘူးဆိုတော့လူကျွန်တော်မှမရှိဘူးပဲကျွန်တော်ပါတီဝန်တိုင်းဒီရွေးကောက်ပွဲကိုလွတ်လပ်စွာဒီပြန်ပြန်ပြန်ကိုရှိနေဆိုတဲ့အမှုလည်းကျွန်တော်မှရှိပြီးသားဖြစ်ပါလိမ့
်။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတစ်ထောင်ကျော်စည်းကို NLD ပါတီကမနေ့ကထုတ်ပြန်ခဲ့ရမှာအများစုက2015ခုနှစ်မှာရွေးချယ်ခံခဲ့ရသူတွေဖြစ်ပါတယ်။ပါတီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ကတော့ကိုယ်စားလှယ်လောင်းတွေရွေးချယ်ရမှာပါတီဘော်သစ္စာရှိမှုနဲ့ဆွမ်းဆောင်နိုင်တဲ့အရေးချင်းပေါ်အခြေခံဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဗုဒ္ဓဘာသာဝင်အများစုရှိရမြန်မာနိုင်ငံမှာအစ္စလမ်ဘာသာဝင်တွေအပါအဝင်လူမျိုးရေးဘာသာရေးမတူကွဲပြားသူတွေအပေါ်ခွဲခြားဆက်ဆံတဲ့လုပ်ရပ်တွေရှိနေတဲ့အကြောင်းနိုင်ငံတကာအတိုင်းဝိုင်းနဲ့လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်တာတွေရှိနေခဲ့ပါတယ်။တစ်ချိန်တည်းမှာပဲဘာသာကြားတွေကိုအခွင့်အရေးပေးတာမျိုးတွေကိုစန့်ကျင်ကြတဲ့အမျိုးသားရေးဝါဒဆွဲပြင်းထန်သူတွေရဲ့ဖိအားတွေကလည်းရှိနေပါတယ်။ဒီလိုအခြေအနေမျိုးမှာအာနာယအနရီပါတီအနေနဲ့မွတ်စလင်ကိုယ်စားလှယ်လောင်းတွေရွေးချယ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်ဘာသာပေါင်းစုံချစ်ချီအဖွဲ့ဝင်ဦးအေးလွင်ကတော့ကြိုဆိုလိုက်ပါတယ်
2015မှာကျတော့လ ုဆွေနေရာတိကျသူတို့ရက်တည်ခဲ့ကြတာလေးရှိတယ်ဝင်အရွေးခံတာရှိတယ်အများကြီးဖိနစ်ခွဲကြဆက်ဆံရင်းခံရတယ်တကယ်အရေးချင်းပြင်းနေတဲ့လူတွေအများကြီးကိုရွေးချယ်ရွေးတော်ပွဲကော်မရှင်ကမထည့်ခဲ့ဘူးဒီအလာယပါတီနဲ့နောက်ပြီးတော့အင်အားကြီးပါတီတွေကတော့မရွေးခဲ့ဘူးဒီနေ့မှာတော့ဖြစ်ရင်ချိန်နေလေးတွေကနည်းနည်းလေးစိတ်သိမ်းလာနိုင်ပြီဖြစ်တဲ့အတွက်ကြောင့်သူတို့အစ္စလာမ်ဘာသာဝင်တွေကိုထက်တွက်ပြီးတော့စဉ်းစားပြီးတော့ရွေးချယ်ခဲ့တယ်လို့ကျွန်တော်သိရတယ်ဒီအဲ့ဒီပုံမှာကျွန်တော်ဝင်တာလည်းကျူးတူတယ်ဒီလိုပဲဖြစ်တယ်လို့ထင်ပါတယ
်ပြီးခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲမှာတော့အစ္စလာမ်ဘာသာဝင်28ဦးအပါအဝင်ကိုယ်စားလှယ်ပေါင်း6000ကျော်ရှင်ပြိုင်ခဲ့ဦးပေမဲ့မွတ်စလင်ကိုယ်စားလှယ်တွေလည်းကတယောက်မှလွတ်တော်ကိုယ်စားလှယ်အဖြစ်အရွေးမခံခဲ့ရပါဘူးရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်
လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်မြောက်ကိုယ်စားလှယ်လောင်းအမည်စင်းတွေထွက်ပေါ်လာချိန်မှာအလုံတမလည်းတမအကျိုးဆောင်ရဖို့ရည်ရွယ်ချက်နဲ့ရှင်ပြိုင်မြောက်သူတွေလည်းပါဝင်လာတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။နိုဝင်ဘာ6ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာအလုံတမလည်းတမကိုစားပြုအသင်းအဖွဲ့နောက်ခံနဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်နေရာဝင်ရောက်ရှင်ပြိုင်မြောက်သူ12ယောက်ထက်မနည်းရှိပါတယ်။ဒီကိုယ်စားလှယ်တွေကတော့အလုံတမလည်းတမဦးစားပေးဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့ရွေးကောက်ပွဲဝင်ကြမှာဖြစ်ကြောင်းလည်းပြောဆိုထားကြတာပါ။ရွေးကောက်ပွဲစောင့်ကြည့်အဖွဲ့နယူးမြန်မာဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားရေးမှူးမမနန္ဒာသင်ကတော့တပ်ဆိုင်ရာကိစ္စရပ်တစ်ခုခုကိုအလေးထားဆောင်ရွက်ဖို့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲမှာရှင်ပြိုင်မှုစ조사လေးရှိရလို့ပြောပါတယ်။
2020အနေနဲ့ကတော့ဒီမှာဖြစ်တဲ့တော့ဒီတတိပုဂ္ဂလအနေနဲ့တဲ့နေရာမှာအလုပ်သမားကနေပြောဆိုင်တာလည်းရှိတယ်လို့ဒီလေသမားကိုယ်စားပြုအနေနဲ့ဥပမာဒီမတ်စုစုနေလို့ဝင်တဲ့တဲ့တာသူကတော့ဒီလေသမားအုပ်စုကိုပေးဆိုနေတယ်လည်းရှိတယ်ပေါ့နော်။အဲဒီအလုပ်သမားပဲဖြစ်ဖြစ်လေသမားဖြစ်ဖြစ်ကျွန်တော်တို့ကလွတ်တော်ထဲမှာဝင်ကြိုင်းလို့အနိုင်ရမယ်ဆိုလို့ရှိရင်သူရဲ့ issue ပေါ့မှာလေသမားဆိုတဲ့လေသမားရဲ့ issue အလုပ်သမားဆိုတဲ့အလုပ်သမားရဲ့ issue တွေနဲ့ပတ်သက်ပြီးတော့ဥပဒေကြီးကိုပြင်ဆင်နိုင်တယ်ဆိုပြီးတော့အဲဒီညှို့ညံ့တာလည်းဖြစ်နိုင်တယ်ပေါ့နော်။အဲကြောင့်မို့လို့ပဲဒီလိုတတိပုဂ္ဂလရဲ့အနေနဲ့ဝင်ကြိုင်းရတဲ့အတွက်ကျွန်တော်ထင်တယ်လေ။
လာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရကြမယ်အလုံတမလေသမားတွေကသူတို့အတွက်အလုံအကျိုးပြုနိုင်မယ်ကိုယ်စားလှယ်တွေကိုရွေးချယ်ရဖို့ညှော်နေနေချိန်မှာပဲအလုံတမလေသမားအရေးလှုပ်ရှားသူတတိပုဂ္ဂလကိုယ်စားလှယ်လောင်းတွေထွက်ပေါ်လာတာပါအလုံတမရေးလှုပ်ရှားသူဦးသက်နှင်းအောင်ကတော့အစိုးရနဲ့လွှတ်တော်မှာအလုံတမရေးရာပြဿနာတွေကိုထိထိရောက်ရောက်ဖြေရှင်းနိုင်မယ်သူတွေပါဝင်လာဖို့အလုံတမတွေကမျှော်လင့်နေရလို့ပြောပါတယ်ဟုတ
်တယ်လာမယ်အစိုးရဒီအလုံတမရေးရာကိစ္စရဲ့များနဲ့ဆက်လင်းပြီးတော့မှာအယူတစ်ဆိုင်ရှိတော့အစိုးရမျိုးကိုတော့အလုံသမားကြီးကမျှော်လင့်မှာဖြစ်ပါတယ်။အလုံသမားကြီးကအခန်းကဏ္ဍကလည်းသိတမ်းမှာရှိရဲဆိုတော့ကျွန်တော်တို့ကမိထားလို့မရဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့အလုံရှင်အလုံသမားဆက်ဆံရေးမတူညီလို့ရှိရင်နိုင်ငံရဲ့အင်တာဗျူရာလို့ပဲ relation ကိုကြီးလိုက်နေနိုင်တယ်။အဲ့တော့ကျွန်တော်တို့နိုင်ငံရဲ့ပုံထုတ်လုပ်မှုတန်ဖိုးတွေမြန်မာနေမှာပဲနိုင်ငံရဲ့ပြည်ပကြီးကလည်းမြန်မာပဲအနေထားဖြစ်ပါတယ်။
မြန်မာနိုင်ငံကလူများစုကြေးလက်နေလေသမားလူရန်စားတွေကြားမှာလဲတောင်သူတွေအတွက်လှုပ်ကြွေးပြုနိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုမဲပေးခွင့်ရရေးမျှော်လင့်နေသူတွေရှိပါတယ်အထူးသဖြင့်အစိုးရအဆက်ဆက်တောင်သူတွေရဲ့အခြေခံအခွင့်အရေးတွေဆုံးရှုံးနေရတာတွေကိုကာဝယ်ပေးမဲ့သူမျိုးတွေကိုရွေးချယ်ခွင့်ရခြင်းတယ်လို့တာယာဝတီခရိုင်အင်းပုံညာရွာကလေသမားဦးတန်းထွန်းကပြောပါတယ
်အစိုးရပဲဆိုတော့ကျွန်တော်တောင်သူတွေကဘယ်မှာအပြေဘူးမရခဲ့ဘူးကနော်အခုရွေးကောက်ပွဲမှာကျွန်တော်တောင်းလို့တဲ့သမားကအကျိုးပြုမဲ့ပို့ဖို့တော်တော့ကျွန်တော်လိုချင်တာပေါ့ကနော်ဒီအားလားလို့သူတို့ကအောက်ရှင်ကိုဆင်းနေကြည့်တော့သူကအပေါ်မှာပဲသူကအထိုင်ချရေးအပေါ်မှာအလုပ်လုပ်တဲ့ခါကျတော့အောက်ရှင်ဆင်းနေကြည့်တော့အောက်ရှင်ရဲ့ဒုက္ခသူတို့မသိဘူးပေါ့
2014တကောင်စင်းရင်အတိုင်းဆိုရင်မြမလူကြီးရေ50တန်းကျော်မှာအလုပ်ရှိသူလူကြီးက 27.8% တန်းရှိပြီးစိုက်ပျိုးရေးတန်းကားနဲ့အခြေခံအလုပ်တွေမှာလုပ်ကိုင်နေသူတွေကအများဆုံးဖြစ်ပါတယ်အစိုးရပတ်တန်းအသစ်တစ်ခုမှာလက်လွတ်လပ်စားအလုပ်သမားတွေရဲ့ဘဝပိုကောင်းလာဖို့မျှော်လင့်ကြောင်းအခြေခံလုပ်သားတဦးဖြစ်တဲ့ကိုညီညီကပြောပါတယ
်။ဟိုအပြေးရမဖွဲကြပဲဒီနေ့ဒီလူသားတွေစည်ရင်းကြီးအုပ်ချုပ်တဲ့အထောက်အပံ့တွေပေးကြတာ။အဲ့ဒါတိုင်းပြည်မှာရှိတဲ့အခြေခံလူသားတွေအလုပ်သမားလေသမားဝန်ထမ်းပေါင်းလို့ပြင်ပြင်းနဲ့ပို့ရမှုပဲ။အခြေခံလူသားတွေဒီလက်ကားတွေအောက်ကိုအရင်လေးကြပါတိုင်းပြည်လေးကြပါ။အဲ့တော့ပြင့်တည်ပြင်းပို့ရမှုတွေကျွန်တော်ပြောလို့ပါ
နိုဝင်ဘာ6ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း98ပါတီဝင်ရောက်ရှင်ပြိုင်ဖို့ရည်မှန်းထားကြတာပါ။ပါဝင်ရှင်ပြိုင်မဲ့ပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေအနေနဲ့ကတော့ရွေးချယ်ခံမဲ့သူတွေရဲ့အမည်စာရင်းကို6လဩဂုတ်လ9ရက်မှာနောက်ဆုံးထားပြီးပြောင်းစုရွေးကောက်ပွဲကော်မရှင်ကိုတင်သွင်းရမှာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်တပ်ပါ။ရန်ကုန်ကနေပေးပို့ထားတာပါ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် အမေရိကန်ပြည်အစုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ကချင်ပြည်နယ်ဖားကန့်မြို့နယ်မှာ KIO ကချင်လွတ်လပ်ရေးအဖွဲ့ဝင်တချို့နဲ့ခိုက်ရန်ဖြစ်ပွားခဲ့တဲ့ကြောင်းသားတွေနောက်ပိုင်းမှာဖမ်းဆီးတပ်ဖြတ်ခံရတဲ့အပေါ်တရားမျှတမှုရရှိရေးတောင်းဆိုနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါ။ကချင်ပြည်နယ်နဲ့စကိုင်းတိုင်းအဆက်ကဖားကန့်မြို့နယ်ဟောင်ဘားကျေးရွာအုပ်စုဆယ်စင်းရွာမှာဒီလ6ရက်နေ့က KIO အဖွဲ့ရဲ့ဒေသခံအရာရှိတယောက်နဲ့ခက်ရန်ဖြစ်ပွားခဲ့တဲ့စကိုင်းတိုင်းဟုံးလင်းမြို့နယ်ပဟုတ်ကျေးရွာကကျောင်းသားလူငယ်2ဦးတပ်ဖြတ်ခံခဲ့ရတာပါမုံရွာတက်ကတူမှာအဝေးသင်အင်္ဂလိပ်စာပထမနှစ်တက်ရောက်နေတဲ့မောင်တန်းစင်အောင်နဲ့ကိုဒန်းကျောင်းသားမောင်စောမျိုးဦးတို့ဟာတခြားတငယ်ချင်းတွေနဲ့နှုတ်ဆက်ပွဲလုပ်ဖို့ပဟုတ်ကျေးရွာကနေဆယ်စင်းကျေးရွာကိုတွားရောက်စဉ်ရက်ဝဲအရာစာဝတ်ဆင်ထားတဲ့ KIA မျိုးနယ်မှုနဲ့ခက်ရန်ဖြစ်ခဲ့တယ်လို့ရှမ်းတိုင်းရင်းသားများစာပေနဲ့ယဉ်ကျေးမှုကော်မတီတက်ကတူများမုံရွာရဲ့ဒုဥက္ကဋ္ဌစီခံဖက VOA ကိုပြောပါတယ်ခရံဖြစ်ပွားခဲ့တဲ့နောက်သူတို့နှစ်ဦးကိုဖမ်းဆီးခေါ်ဆောင်သွားပြီးတေဆုံသွားခဲ့တာလို့လဲစီခံဖကဆက်ပြောပါတယ
်ဆွဲလိုက်ရလားနဲ့ဖြစ်နေတဲ့အချိန်အတွင်းမှာပဲဒီကျောင်းသားနှစ်ယောက်ကလည်းသူတို့ကိုဒီလိုထိုးရပါမလားဆိုသူကပြန်ပြီးခုခံတဲ့အချိန်မှာသားပေါ်ပါလာတဲ့သူ့ရဲ့အဖွဲ့နဲ့တခါတည်းဝိုင်းဖမ်းပြီးခေါ်သွားတယ်လို့ကျွန်တော်တို့သတင်းကြားရပါတယ်ခင်ဗျာ6ရက်10ရက်လောက်မှကြာတော့သူတို့ကသတင်းအစနာလုံးဝပျောက်သွားတယ်ခင်ဗျာဒီကြားထဲမှာတော့ဟိုတိမ့်တရားနဲ့ပြန်ရွေးရင်ကလေးကိုပြန်ပေးမယ်ပါညာကြားလို့မိဘတွေကလည်းဒါပတ်စံနဲ့ရွေးနိုင်အောင်စူးစမ်းကြတယ်ပေါ့ခင်ဗျာ20-23မှာကြတော့ဒီကလေးနှစ်ယောက်ကဆုံးသွားပြီဆိုပြီးမှဆယ်စင်းမှာရှိတဲ့ဒီတရားဟောဆရာဓမ္မဆရာကနေတစင်သူတို့မိဘတွေစီကိုဆက်တွယ်လာတယ်လို့ကျွန်တော်တို့သတင်းရပါတယ်ခင်ဗျာ
တေဆုံးသွားတဲ့ចောင်းသားနှစ်ဦးဟာစကိုင်းတိုင်းအထက်ပိုင်းမှာနေထိုင်တဲ့ရှမ်းပြည်လူမျိုးတွေဖြစ်ပြီးသူတို့တေဆုံးတာနဲ့ပတ်သက်လို့ရှမ်းပြည်နိုင်ငံရေးပါတီတွေနဲ့ရက်ဖက်အဖွဲ့အစည်းတွေကပြင်းပကျူးလွန်သူကိုအရေးယူဖို့တောင်းဆိုတာတွေရှိခဲ့ပါတယ်။ရှမ်းတိုင်းရင်းသားရက်ဖက်အဖွဲ့အစည်းတွေရဲ့တောင်းဆိုချက်ကိုစေခံဖကအခုလိုဆက်ပြောပါတယ
်။သူဆုံးသွားတဲ့အခါကျတော့ကလေးမိဘတွေရဲ့ဆန္ဒအရတော်၎င်းဒီကျွန်တော်တို့ရှမ်းတိုင်းရင်းသားရိုးရာဒီဗုဒ္ဓဘာသာဓလေ့ထုံးတမ်းအစဉ်လာရတော်၎င်းdead body ကိုပြန်ပေးပါဆိုပြီးမှကျွန်တော်ပထမဦးဆုံးကျွန်တော်တောင်းဆိုထားပါတယ်။အပီတောင်းဆိုထားတာ KIA ရဲ့ဒီလိုပြုမှုဆောင်ရွက်ချက်ပေါ်မှာတော့နောက်နောက်ဒီလိုမလုပ်အောင်ထိန်းချုပ်ပေးဖို့ ਨੇ အဒီဖြစ်သွားတဲ့ကိစ္စအပေါ်မှာမှန်မှန်ကန်ကန်စစ်ဆေးအရေးယူပေးနိုင်ဖို့နောက်တိုင်းရင်းသားချင်းချင်းတန်းစုညီမျှမှုရရှိဖို့အတွက်ဝိုင်းဝန်းတိုက်တွန်းပေးကြဖို့ကျွန်တော်တို့တောင်းဆိုထားပါတယ်ခင်ဗျာ
ဝိုင်းဝန်းတိုက်တွန်းဖို့တောင်းဆိုထားတဲ့အဖွဲ့တွေမှာအစိုးရငင်းချမ်းရေးနဲ့အမျိုးသားပြန်လည်တင်ပြရေးဗဟိုဌာနလူ့ခွင့်ရေးကော်မရှင်နဲ့တိုင်းရင်းသားနိုင်ငံရေးအဖွဲ့အစည်းတွေပါဝင်သလိုကုလသမဂ္ဂနဲ့နိုင်ငံတကာတန်တမာတွေကိုလည်းထည့်သွင်းထားပါတယ်ဒီဖြစ်ရက်နဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ KIO ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဦးလမိုင်ခွန်ချာကတော့ KIA အရာရှိနဲ့လူငယ်၄ယောက်ရန်ဖြစ်ပြီးလူငယ်၂ယောက်ကိုဖမ်းဆီးခေါ်ဆောင်သွားတာမှန်ကန်ကြောင်းနဲ့နောက်ပိုင်းမှာသူတို့ကိုစစ်ဆေးစဉ်တေဆုံးတယ်လို့ကြားသိရကြောင်းအတည်ပြုပြောပါတယ်။ဒီနေ့ညနေပိုင်းမှာတော့နှစ်ဖက်စည်းဆက်ဆွေးနွေးရမှာကြည်အေးသွားပြီးဖြစ်တယ်လို့လည်းပြောပါတယ်
။ခုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှာ KIA ဘဝလည်း၁ယောက်ဆိုတာအကြီးကြီးပို့ကော်မရှင်ဖွင့်ပြီးတော့မှသူတို့စီစစ်ခိုင်းတယ်စစ်စစ်တဲ့အခါမှာသူတို့အမှစစ်ဆေးပြီးမှရိုက်ထုတ်ပြီးမှဝင်ချစ်တဲ့ကလက်လုံးပြီးမှဆုံးပါသွားပြီဆိုတာဒီတေးချတာပေါ့အဲ့ဒါတော့အဲ့ဒါကြောင့်မို့အခုဒီနေ့ပဲအာသူတို့အမှရှိတဲ့ရမရဖတွေသူတို့မိဖတွေဆိုအားလုံးနဲ့ဟာကေဟောဖွဲ့ပြီးမှဒီမိုးလေးရသူတို့ညနေချေရှင်းကြတာပေါ့လေဒီနေ့တော့အားလုံးပြေလေသွားပြီးဆိုတော့ဒီသိရတယ်ဗျာဆိုင်းတော်မှလို့ပြောတယ်ဗျာဆိုင်းတော်ဖက်ကမဆိုင်းဆိုင်းတော်ပဲကျေးရွာတာကအခု4နာရီ10မိနစ်လောက်မှာပဲ
KIO ကတည်ဆုံသွားတဲ့ကျောင်းသား2ဦးအတွက်ဘာသာရေးအခမ်းအနားဆောင်ရွက်ဖို့တယောက်ကိုငွေသိန်း200စီပေးအပ်ခဲ့တယ်လို့လည်းပြောပါတယ်ဒေသခံပြည်သူတွေကတော့လူမျိုးစုနှစ်ခုအကြားမှာပြိပခါတွေဖြစ်ပွားမှာကိုစိုးရိမ်နေတယ်လို့ရှမ်းနိုင်ငံရေးပါတီတွေနဲ့ရက်ဖက်အဖွဲ့အစည်းတွေကလည်းဒီကိစ္စအပေါ်မှာအလေးထားထောက်ပြဝေဖန်ထားပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ကချင်စစ်ဆောင်တွေနေရပြန်နိုင်ရင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီတွေရှိလာနေပေမဲ့လို့မြေပြင်အခြေအနေမှာတော့လုံခြုံတဲ့နေရပြန်နိုင်ရင်အလန်းဝေးနေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မကတော့စုစုပါတမရော်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကြားတိုက်ပွဲတွေကြောင့်တိမ်းရှောင်ခဲ့ကြရတဲ့ကချင်တိုင်းရင်းသားစစ်ဘေးရှောင်တွေကိုပြန်လည်နေရာချထားပေးဖို့နဲ့ကိုယ်တော်ဆန္ဒအရနေရပြန်နိုင်ရေးအစီအစဉ်တွေမှာတရုတ်အစိုးရကရန်ငွေတန်း200ကူညီထောက်ပံ့သွားမယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ရန်ငွေတန်းအကုန်ကြခံတုံးဆွဲမဲ့ကနဦးလေးလာရေးအစီအစဉ်ကိုတော့တရုတ်နိုင်ငံ PKEC လုပ်ငန်းကဦးဆောင်မှာဖြစ်ပြီးမကြာခင်ကွင်းစင်းလုပ်ငန်းစတော်မှာဖြစ်ကြောင်းလူမှုဝန်ထမ်းဦးစည်းဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာဆက်ဆန့်အေးက VOE ကိုပြောပါတယ်
။ဟိုဖြစ်နိုင်အစောဆုံးလုပ်ဖို့ရဲ့နောက်ပြီးတော့ကနဦးဆန်းစစ်မဲ့ကာလကို85ရက်ယူမဲ့ဆာ45ရက်လောက်နဲ့ဒါမှမဟုတ်ရက်30လောက်နဲ့ယူဖို့အတွက်ရဲ့ဒါလည်းဆိုအချက်လက်တော့များများလည်းဒီဘက်မှာရှိနေပြီဆိုတော့လေ
ဂျပန်အစိုးရနဲ့ Nippon Foundation တို့ကလည်းကချင်စစ်ဘေးရှောင်တွေနေရပြန်နိုင်မှုဒီနှစ်ပထမ6လအတွင်းအမေရိကန်ဒေါ်လာ5သန်းကူညီထောက်ပံ့မှုကြေညာထားပါတယ်။ဂျပန်အစိုးရနဲ့ Nippon Foundation ပူးတဲ့ထောက်ပံ့မဲ့ဒီဒေါ်လာ5သန်းဟာအင်ဂျီ900နဲ့အင်တာအပါအဝင်သူတို့ဝင်ငွေတိုးတက်ဖို့စိုက်ပျိုးရေးသင်တန်းပေးမှာဖြစ်ပါတယ်။ဂျပန်အစိုးရအကူအညီပေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆွန်ကဂျပန်အကူအညီနဲ့လုပ်ငန်းတွေစတင်နေပြီးတော့အခက်အခဲတချို့ရှိခဲ့တဲ့အခြေအနေကိုပြောပါတယ်
။ပတ်စံထိုးရတာတော်တော်ဖြစ်တယ်။ပြောရမယ်ဆိုရင်တော့ဒီနိုင်ငံတော်အတိုင်းပင်ခံထိတော်မှဒီကွန်ပျူတာချက်တွေယူရတဲ့အစိတ်ပိုင်းမှာရှိတယ်။ဆိုတော့လွန်ခဲ့တဲ့လဟိုတလလောက်ပဲရှိသေးတယ်ကျွန်တော်ဒီဖိတ်ဆောက်ကိုလုပ်နေတာ။မြေကြီးဒီဘူဘန်နဲ့တဘောလည်းအထက်အခဲကြီးရှိတော့အခုတော့လူကြေပြန်ကလည်းကူညီတော့အခုမှပဲကျွန်တော်တို့လည်းနဲ့အဆင်ပြေလာတယ
်။မြမစစ်တပ်နဲ့ကချင်လက်နက်ကိုင်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ကချင်စစ်ဆောင်သတိလောက်အတွက်အခုချိန်မှာတိုက်ပွဲတွေဆဲလာနေပေမဲ့လည်းနေရပြန်နိုင်မှုအခက်အခဲကြုံနေရတာပါ။သူတို့နေခဲ့တဲ့အိမ်တွေပျက်စီးတာနဲ့စိုက်ပျိုးမှုဆုံးရှုံးပြီးဒီမြုံဝိုင်းအနေတွေကြောင့်လည်းလုံခြုံစိတ်ချရတဲ့အခြေအနေမှမရှိတာကြောင့်နေရပြန်သူအနေအချင်းသာရှိနေသေးတယ်လို့လည်းရင်းရဲအကျိုးဆောင်အဖွဲ့ကဦးဆန်းအောင်ကပြောပါတယ်
။တချို့စစ်ဆောင်တဲ့အနေမျိုးတွေကတော့ပြန်လို့ရတဲ့အနေအထားရှိတာများရှိနေတယ်။အဲဒီဥစားတွေကိုအရင်ဦးစားပေးပြီးမှလုပ်ရမယ်လို့ကျွန်တော်မြင်တာပေါ့လေ။အဲဒါမဲ့အားလုံးလုံးပြမလုပ်နေရတဲ့ခါကျတော့လက်တွေ့မြေပြင်မှာတိတ်မတော်တယ်လို့လို့ဖြစ်နေတဲ့အနေအထားမျိုးရှိတယ်။အဲဒီ IDV တွေကလည်းတော်တော်လေးကိုဒုက္ခရောက်တာနဲ့စိတ်ပိုင်းဆိုင်ရာပူဆောင်းမှုတွေလည်းလုပ်ရမယ်လို့ကျွန်တော်မြင်ပါတယ်ခင
်ဒီနှစ်ဇန်နဝါရီလအထိစရင်အရာကချင်ပြည်နယ်မှာဆစ်ဆောင်ဒုက္ခသည်စခန်း138ခုရှိနေပြီးလူဦးရေ 9,800 ကျော်ရှိနေကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံကသတင်းထုတ်ပြန်ထားပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတကာအကူအညီပေးရေးအေဂျင်စီ USA ကတော့ဆစ်ဆောင်ဒုက္ခသည်တွေပါဝင်မြန်မာနိုင်ငံကအကူအညီလိုအပ်နေသူတွေအတွက်ကျန်းမာရေးအကူအညီအဖြစ်ဒေါ်လာ 6.5 သန်းနဲ့စာနာမှုအကူအညီအဖြစ်ဒေါ်လာ 6 သန်းနောက်ထပ်ကူညီသွားမယ်အကြောင်းဗုဒ္ဓဟူးနေ့ကပဲသတင်းထုတ်ပြန်ထားပါတယ်။ကျွန်မဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကိုSmartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မလေးရှားနိုင်ငံမှာတရားမဝင်အလုပ်သမားတွေကိုဇက်တိုက်ဆိုသလိုဖမ်းဆီးနေရမှာမြန်မာရေလုတ်သားတချို့ပါဖမ်းဆီးခံနေရတာရှိနေတဲ့အကြောင်းကိုပြောပြပါမယ်။ကျမမအေးမှာပါ။မလေးရှားနိုင်ငံဆလန်ဂေါပီနယ်စကင်ချမ်းပင်လယ်ပြင်မှာတရားမဝင်၅ဖမ်းဆက်လီနှစ်စီးကိုဖမ်းဆီးခဲ့ရမှာတရားမဝင်အလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားရေလုတ်သား၄ဦးဖမ်းဆီးခံရတာဖြစ်ပါတယ်။ဆလန်ဂေါပီနယ်ရေချောင်းဆိုင်ရာညွှန်ကြားရေးမှူးရေရက်ပိုကြီးမောဟာမက်ကတော့မလေးရှားကမ်းလွန်ရေမှန်၈မိုင်လောက်အကွာမှာဒီသတင်းပတ်အစောပိုင်းမှာဖမ်းဆီးမိခဲ့တာလို့လည်းအတည်ပြုပြောဆိုထားပါဗျ။ဖမ်းဆီးမိခဲ့တဲ့မြန်မာရေလုတ်သားတွေက၃ဦးကတော့တရားဝင်အထောက်အထားမရှိသူတွေဖြစ်ကြပြီးဆက်လီကပတိန်ကတော့လူမှုရေးဗီဇာနဲ့မလေးရှားနိုင်ငံကိုရောက်လာပြီးဗီဇာတက်တန်းကုန်နေသူဖြစ်တယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောပါဗျ။အသက်29နှစ်ကနေအသက်55နှစ်ကြာမြန်မာရေလုတ်သား၄ယောက်ကိုတော့1985ခုနှစ် Nalonga Uri, Luimu Jija Eguri net Yeyu Mati Jangule, Tita Gandrini Ma Popyaga Jaraba, Malisa Nanganga, Mjamalo Tamata and Yashi Uon Domingaro, Malisa Nanganga Yilunganima, Tiamawe Luluka Nijara Mjamananganda, Amya Pia Majakanasu Lu Pansi Kayata De Subi Biobare.
Time but the other Lamia Raba.
ตัวเจอมานาโดเฮดิอปอแลนดาละชาเลยออกก็ตกไปแล้วเป็นเนี่ยเนี่ยแต่คือคําเนี่ยเนาะตรุโหตรุเนี่ยตะไทอ่ะอิมิเกรชั่นอุบเรยะโหท่องๆมั้ยท่องๆเป็นแกมปูแกมปูไปเปลี่ยนไปแล้วเมียนมาเนี่ยเปลี่ยนปูบ่ดิดิลั้นจ้องมาเว้ยจ้องมาบ่มาครับเปลี่ยนไปมาเว้ยไทม์ลีเนี่ยจะบูเกกายูฮิตันสุดในญาติโหเผ็ดจ่อโหจู้ซ้าเกเรตะยามะเวญญะมาโลตะมาเสร็จในอู้โหเลยมาเลเซียอานาบายนี่ก็พั้นซิเกบาเร ไทยเนี่ยมาเลเซียနိုင်ငံနေသက်တွေမှာတော့ကိုဗစ်-19ရေးပေါ်ကာလမှာတရားမဝင်နေသက်ချက်ကြော်မှုတွေကိုတားဆီးဖို့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပြီးတန်ဆူကျုပ်အကာရန်နေနဲ့အဝင်ထွက်တွေကိုလည်းကန့်သတ်ထားပါတယ်ကျွန်မမအေးမှာသတင်းပေးပို့ထားပါတယ်ရှင်
VOA American Tanya Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှု အရေးပေါ်အခြေအနေကြောင့် VOA Radio နဲ့ ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကို မနက် 6:00ကနေ 9:00 အထိနဲ့ ည 9:00ကနေ 10:00 အထိအချိန်တွေမှာပဲ ထုတ်လွှင့်ပေးနေပါတယ် ရုပ်မြင်သံကြား အစီအစဉ်တွေကိုတော့ နေ့စဉ် ည 9:00ကနေ 9:00 ခွဲ အထိ ပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုးတုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင် အခုဆက်ပြီးတော့မြို့သမီကဏ္ဍကို ကျွန်မခင်ပြထွေးကတင်ဆက်ပေးပါမယ် မြန်မာအပအဝင်ကမ္ဘာကျွမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အသွားအလာကန့်သတ်မှုတွေချမှတ်လာခဲ့ကြတာမှာခီးသွားလုပ်ငန်းတွေနဲ့လေကြောင်းလိုင်းတွေအတွက်များထိခိုက်ခဲ့ရပါတယ် ဒါကြောင့်လေကြောင်းလိုင်းတွေမှာအလုံးလုံးနေကြတဲ့ဝန်ထမ်းတွေအတွက်လည်းအရင်နဲ့မတူတဲ့အပြောင်းလဲတွေအခက်အခဲတွေကြုံရပါတယ် COVID-19 ကာလလေယာဉ်ဝင်တဲ့အမျိုးသမီးတွေရဲ့အထွေကြုံတွေကိုမြန်မာလေကြောင်းလိုင်းကအခြေခံလေယာဉ်မဲတွေဖြစ်ကြတဲ့မဆူးလဲညွတ်နဲ့နော်ဒစင်ကိုကိုတို့ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရစေ။
There's a path we must choose sometimes. Gotta stand up and fight sometimes.
Masulenyo, met no the single go, choosing the item mare, a kulumu, take baby or not. We agreed to leave you, your yabu, jet and night to suit a mare. โอเคအမားတွေကလည်းကျေးဇူးတင်ပါတယ်ရှင်အခုလက်ရှိမှာကမြန်မာနိုင်ငံအပအဝင်ပေါ့နော်ကမ္ဘာနဲ့ဂျပန်မှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေဖြစ်တဲ့အခါကျတော့အသွားအလာကန့်သတ်မှုတွေဖြစ်တယ်ဒီလေကြောင်းလိုင်းတွေမှာဆိုလို့ရှိရင်လည်းဒါလေကြောင်းဖြစ်စဉ်
ဖြစ်သွားပြီးရနောက်ပိုင်းမှာအလုတ်ခွင့်မှာရောဘာတွေပြောင်းလဲဖြူကြစားဖြစ်သွားတယ်လေဟုတ်ကဲ့ဟိုကိုဗစ်-19မှာတော့အများကြီးတက်ရောက်မှုတော့ရှိရပါတော့เนาะအပြောင်းလဲမှုတွေအများကြီးရှိတယ်ပုံမှန်ဆိုလို့ရှိရင်တော့ကျမတို့ကအော်ပရိတ်လုပ်ရတဲ့ဖလိုက်တွေကတော့အများကြီးပါရှင်ဒါပေမဲ့ဒီကိုဗစ်-19ဖြစ်ပြီဆိုတော့ねပြောင်းလဲသွားတော့ဖလိုက်တွေကအရင်ကလိုမျိုးအများကြီးမရှိတော့ဘူးပြီးတော့အင်
ပုံမှန်နှစ်ဆင်ပေးနေကြတင်တန်းနေဆိုလို့ရှိရင် online class အနေနဲ့ပြောင်းလဲပြီးတော့ကျမတို့ဟိုကတင်ရတယ်ပြီးရင်ဆောင်းဝါပြန်ဖြည့်ဆိုလို့ရှိရင်လည်း online နေပဲပြန်ဖြည့်ဆိုရတယ်ရှင်ဟုတ်ကဲ့အဲ့လိုမျိုးဟိုပြောင်းလဲမှုတွေအများကြီးဖြစ်လာပါတော့ဟုတ
်ကျော်ဒီကာလမှာကိုဖြတ်တန်းရတဲ့အခါမှာအရင်နဲ့မတူတဲ့အခက်အခဲကြုံရတာရောရှိသလားမနော်ဒစင်ကိုကိုပဲဖြစ်ဖြစ်ပြောပြပါဦ
းဟုတ်ကဲ့ပါရှင်ဒီလိုမျိုး covid 19ရဲ့အခြေမှာပေါ့နော်ကျမတို့ဒီလိုပဝန်းကျင်ချစ်တဲ့ခင်တွေကကိုယ်လုံးကြောင့်ကိုယ်အိမ်ကိုမလာရဲဖြစ်တယ်တချို့ကြောင့်လည်းသူများမလုံနိုင်တာကိုလုံရလားဆိုပြီးတော့စာနာနားလေးပြီး respect ပေးကြပါရရှင်အခုဆိုရင်ပေါ့နော်ကျမမိသားစုဝင်တွေနဲ့ကျမချစ်သူကျမတငယ်ချင်းတွေလောက်ကိုင်မဲ့တရားလည်းကိုယ်တီချထားပြီးတော့သူတို့အဝေးကနေပြီးတော့လမ်းပြီးတော့လွှဲတာတွေထောက်ပံ့ပေးပါရရှင်ဟုတ်
အခုလိုအချိန်မှာဆိုလို့ရှိရင်လေဆောင်ခီးစင်တွေကရော့သွားတယ်ဆိုတော့အလုံးမှာတော့ဒီ COVID-19 ကြောင့်မလို့တိုက်ရိုက်ကိုအပေါ်မှာတက်ရောက်မှုပါလိမ့်ရှိတယ်။အခက်အခဲဆုံးအခြေအနေရှိတယ်ဆိုရင်တော့ဘာတွေကြုံရတာရှိပါလဲ
။အခက်အခဲဆုံး
အချိန်ရတော့မဟုတ်ပါဘူး flight တွေရောသွားတဲ့အတွက်ကြောင့်မလို့ဟာကျမတို့ဒီအလုပ်နားတာတခုလောက်ပါပဲကျန်တဲ့ဟာရတော့အလုံးအဆင်ပြေတယ်ဟိုလေကြောင်းလိုင်းကလည်းဟိုအလုံး supporting ပေးတဲ့အတွက်ကြောင့်မလို့လေဟိုအဆင်ပြေဒီ quarantine အချိန်နေဆိုရင်တော့မှလေ support ကအလုံးကမပြတ်ဟိုဖုန်းညှောက်ရှောက်ဆက် support ပေးရတဲ့ကြောင့်မို့လေတော်တော်လေးရောအဆင်ပြေတယ်ကျမတို့အနေနဲ့တော့
လောလောဆယ်မှာကျမတို့သိတာကကေဇယ်ရေး flight တွေကလည်းသွားနေတယ်ဆိုတော့အဲ့ဒီ flight တွေမှာသွားနေရလားဒါမှမဟုတ်ဒီကာလကိုဘလို့ဖြတ်တန်းနေတယ်လေအလုံးနဲ့ပဲဖြတ်တန်းနေရလားဒါမှမဟုတ်အိမ်မှာဖြတ်တန်းနေရတာများသလားဒီကာလမှာလေမေအယောက်ရဲ့ဖြတ်တန်းမှုပေါ့အတွေ့အကြုံ
ဟုတ်ကဲ့relief flight တွေကကျွန်တော်လိုက်ရရရှင့်ပထမဆုံးဟိုသွားတဲ့ flight တွေဆိုလို့ရှင်တော့လေ volunteer အနေနဲ့ request လုပ်တဲ့လူတွေ cabin crew တွေရှိတယ်ပေါ့နော်အဲ့ထဲမှာကျွန်မတာဝန်ထမ်းဆောင်ရတဲ့ဟို crew တယောက်ပါဟုတ်အဲ့တော့ဟိုပထမတော့ relief flight တွေလိုက်ရတယ်ပြီးတော့ home quarantine နေနေရတယ်နောက်ပိုင်းဒီ quarantine home quarantine ကနေပြီးတော့ဒီပိုတွေ့လူနာတွေရှိတဲ့အချိန်မှာကျွန်တော် hotel quarantine နေနဲ့ဟိုပြောင်းလဲပြီးတော့နေရတယ်ဟိုတတ်မှတ်ထားတဲ့သူတွေရဲ့အတိုင်းကိုပြောင်းလို့ဟုတ်တယ် quarantine မှာနေရနောက်ပိုင်းဟို quarantine ပြည့်သွားတဲ့အချိန်မှာတော့ဒီပုံမှန်ဒီ green flight တွေပြည့်စွဲတဲ့အချိန်မှာကျွန်တော်တို့ပြန်ပြီးတော့တောင်းပြန်ထမ်းဆောင်ရတယ်ဟုတ်ကဲ့ဟိုအခက်ခဲရတော့ဟို32တော့ဟိုကျွန်တော်တို့မရှိပါဘူးရှင်ဟိုပုံမှန် operate လည်းလုပ်နေရဆိုတော့လေ
ဟို covid-19 ဖြစ်တဲ့ကာလမှာရောလေခီးစင်ပေါင်းဘယ်လောက်တော့ခဲ့ရလဲဒီအဲ့အတွေ့အကြုံတွေလည်းပြန်ပြောပြပါ
ဟုတ်ကဲ့ဟိုကျွန်တော်ကတော့ covid-19 မှာ relief flight အနေနဲ့ဆိုလို့ရှင်တော့ဟို Wuhan မြို့ Singapore Bangkok နဲ့အိန္ဒိယနိုင်ငံတွေကိုတွားခဲ့ရပါတယ်ဟိုပုံမှန်လည်းတော့မတူဘူး relief flight ဆိုတဲ့အတိုင်းကျမတို့ဌာနနေပြီးတော့ပေးထားတဲ့ PP ဝစ်စုံရဲ့အပြည့်စုံကိုဝစ်ဆင်ပြီးတော့ relief flight တွေလိုက်ရတယ် PP ဝစ်စုံဝစ်တဲ့ခါမှာရောချွတ်တဲ့ခါမှာရော procedure တိုင်းကိုဝစ်ကြတယ်ချွတ်ကြတယ်တေချာလေးပို့ပြီးဖြူးဆိုင်ရတယ်ရှင့်ပြီးတော့အိမ်မှာပြန်လာပြီဆိုတော့ ਨੇ home quarantine အနေနဲ့ဒီကျမရဝင်ကြီးဌာနနေပြီးတော့တော့သတ်မှတ်ထားတဲ့ခလိုင်းအတိုင်းပေါ့နော်ကျမတို့ဟိုဟာနေထိုင်ရတယ်တကယ်လို့ဒီ flight ဒီမှာမှာပိုးတွေးလူနာတွေပါလာပြီဆိုတာနဲ့ကျမတို့ဟိုရုံကနေပြီးတော့ချက်ချင်း hotel quarantine နေနဲ့ပြောင်းပြီးတော့နေရတယ်ရှင်ဟုတ်အဲ့ hotel quarantine ကလည်းဒီသတ်မှတ်တဲ့ရက်အတိုင်းအပြည့်နေရတယ်ဟုတ
်ကိုသွားခဲ့တဲ့ဒီခီးစင်ထဲမှာယောဂပိုးရှိတဲ့သူပါရာမျိုးရောဂျုံခဲ့ရဘူးလား
ဟုတ်ကဲ့ယောဂပိုးရှိတဲ့လူနဲ့ဟိုပါလာတာတော့ကြုံခဲ့ရပါတယ်အိန္ဒိယနိုင်ငံကနေပြီးတော့ပြန်လာတဲ့အချိန်မှာတော့ပိုးတွေ့လူနာတွေတွေ့တဲ့ကြောင့်မို့ကျွန်တော် hotel quarantine နေခဲ့ရပါတယ်ရှင
် covid-19 ဖြစ်တဲ့အခါကျတော့လေကြောင်းလိုင်းတွေတော်တော်များများထိခိုက်ကြပါတယ်ကျောနိုင်ငံတကာမှာဆိုလို့ရှိရင်လည်းဥမာပြည်တွင်းပြည်ပလေခီးစင်တွေအကုန်ရပ်သွားတာ။မြန်မာနိုင်ငံမှာမဟုတ်ပါဘူး။လေကြောင်းမှာလုပ်နေတဲ့ဝန်ထမ်းတွေတော်များများစိုးရိမ်မှုတွေရှိတယ်။သူတို့ဘရော့မြန်အလုပ်ဖြိုခံရမလဲ။ဘရော့မြန်သူတို့အလုပ်ကနာသွားမလဲဆိုတာမျိုးပေါ့နော်။ဆိုတော့ကို့မှာရောအဲ့လိုစိုးရိမ်မှုမျိုးရှိပါလား
။ airline တွေပဲမဟုတ်ပဲねတကဘာလုံးနဲ့ခြီးပြီးတော့ရင်ဆိုင်နေရတဲ့ချိန်ဆိုတော့လဲကျမတို့ကရရှိလာမဲ့အကျိုးဆက်နဲ့ပတ်သက်ပြီးတော့အမြဲတမ်းအသင့်ပြင်ထားပါတယ်မှာဒါမဲ့ပေါ့နော်လက်ရှိချိန်ထိကိုတန်မိုးထားပြီးတော့ဝါသနာပါတဲ့ဒီလေးမဲ့အလုပ်ကလေးကိုဆက်လုပ်ခွင့်ရနေရနဲ့တဲ့အယောင်ပျော်ရွှင်မိရမှာ
အကယ်၍များတစ်ခုခုတတ်ရမှုဆူဆူဝါဖြစ်ခဲ့လို့ရှင်ရယ်ဘယ်လိုဆက်လုပ်မယ်ဆိုတဲ့အတွေ့အမျိုးပေါ့နော်ဘယ်လိုမျိုးစဉ်းစားထားလဲမဆူလဲညုံလဲနည်းနည်းပြောပြပါ
ဟုတ်ကဲ့ဟိုအခု process ရတော့အလုံးအစီအပြေနေပြီเนาะဒီဟိုပုံမှန် flight တွေရလဲဟိုပြန်လိုက်နေရပြီဆိုတော့ process ကတော့ဟိုအစီအပြေတယ်နောက်ပိုင်းမှာတော့ဒီဆိုးဆိုးရွားဟိုကြောင်းလဲမှုတွေဖြစ်လာတယ်ကြုံတွေ့ရတယ်ဆိုလို့ရှင်လဲဟိုကြုံတွေ့ရတဲ့ဟာကိုပဲအကောင်းဆုံးဖြစ်အောင်လို့ရင်ဆိုင်မယ်ပြီးတော့တခြားအလုပ်တွေကိုလည်းဟိုဆက်လုပ်ဖို့ပို့ပြီးတော့စူးစမ်းနေပါတယ်ရှင်ဟောဒီဒါမဲ့ဒီလေမဲ့ live ကိုလည်းဟိုလုပ်မယ်အပြင်မှာလည်း English နဲ့ပတ်သက်တဲ့ဟာပေါ့နော်ကိုယ့်ရဲ့တက်ကြွနဲ့ဟာနဲ့ပဲအပြင်မှာလည်းဟိုလုပ်ငန်းတွေလှုပ်ဆောင်နေဒီ Kevin Crew live လည်းလှုပ်ဆောင်နေတဲ့ကြောင့်မလို့ကျွန်မအနေနဲ့ကတော့အရင်တော့ဟိုစိုးရိမ်မှုတော့မရှိပါဘူးရှင်ပြီးတော့ကိုယ့်ရဲ့အခုလောလောဆယ်ဆယ်မှာလက်ရှိတာဝန်ထမ်းဆောင်နေတဲ့ဟာကိုပဲအကောင်ဆုံးတာဝန်ကြီးအောင်လို့ထမ်းဆောင်ပါတယ်ရှင်ဟုတ်ကဲ့ဟုတ်
ဒီအလုပ်ဆိုတာကတခြားလုပ်တွေနေမှရှိတာအလုပ်တိုင်းခွင့်လန်းနေပါတယ်။ဒီမှာတောင်းယူရတာလေးများတယ်။ဆိုဒီလိုအလုပ်မျိုးကိုမှဘာဖြစ်လို့မဆူလဲညုံရောနော်ဒစင်ကိုကောဘာကြောင့်ဒီလုပ်ကိုရွေးချယ်ဖြစ်ခဲ့တာလဲ
။သူမရဲ့အိမ်မက်ကဘာလို့ငငယ်ရက်လေးပဲဖြစ်ချင်တာပါရှင်ဟော။လေးမဲဖြစ်ရင်ပေါ့ခီးတယ်တွေကိုဝန်ဆောင်မှုပေးပြီးတော့ကိုကြောင့်စိတ်ချမ်းသာစေချင်တဲ့အတွက်လေးမဲလုပ်ကိုရွေးချယ်ခဲ့တာဖြစ်ပါတယ်။ပြီးတော့လေးမဲလုပ်ကသူကချားလုပ်တင်နေမတူဆိုတော့သူကစီကန်းလေးရှိရဲ့ဥမာချမှတ်ထားတဲ့စီကန်းလေးနဲ့တွားတဲ့အဖွဲစီတစ်ခုလည်းဖြစ်တဲ့အတွက်လူတိုင်းအားကျစရာအလုပ်လေးတစ်ခုလို့ယူဆလို့လည်းလုပ်ဖြစ်တာပါရှင်ပြီးတော့ဒီလုပ်ကိုလုပ်ပြီးတော့အပြင်လူတယောက်ကကိုယ်ကြီးလိုက်တာနဲ့ကိုယ့်ရဲ့ personality ကထင်းပြီးတော့ချောတယ်မချောတယ်ဆိုတာထက်တစ်ခုပေါ့ standard တစ်ခုရှိရဲ့လို့ခံစားစရာအတွက်ဒီလုပ်လေးကိုရွေးချယ်ခဲ့ခြင်းဖြစ်ပါရှင်ဟုတ်
မဆူလင်းရော
ဟုတ်ကဲ့ဟာကျမအနေနဲ့ဆိုရင်တော့လေမဲဖြစ်ချင်တာကတော့ငငယ်လေးကမြမလီချောင်းအရင်တော့ကမြမလီချောင်းကခစ်စားပေါ့နော်ကြော်ညာကြီးရိုက်ကူးတဲ့နေမှာဒီလေမဲတွေတွားရလာရဲ့အဲ့လိုမျိုးပုံတွေကိုကြည့်ပြီးတော့သဘောကျတာပေါ့နော်အဲအဲ့အနေပြီးတော့နောက်ပိုင်းဟိုလေမဲတယောက်ကဘာတွေလိုအပ်လဲဆိုတာကိုဟိုကလိုက်ပြီးတော့လေ့လာတယ်စုံစမ်းတယ်ပြီးတော့နောက်ပိုင်းတင်နန်းတွေလိုအပ်တယ်ဆိုအင်္ဂလိပ်တင်နန်းတို့ရိုက်ကူးတင်နန်းတို့အဲ့လိုမျိုးအကုန်လုံးကိုယ့်ဘက်ကနေပြီးတော့စားစားရရပေါ့နော်ပြေဆောင်လို့လုပ်ပြီးတော့ဒီလေမဲအင်တာဗျူးကိုရှောက်ခဲ့ရပေါ့နော်ဒီအလုပ်ထဲမှာဝင်တဲ့ခါမှာလဲကိုမျောလင်းထားတာထပ်ပို့ပြီးတော့လေပို့ပြီးတော့ကောင်းမွန်တဲ့တွေ့ကြုံတွေပို့ရတယ်ပြီးတော့ဒီလေမဲ live ကတခြား live နဲ့မတူဒီ flight တွေတွားနေရခီးတွားတဲ့ဟို feeling ကိုလဲကျွန်မအရင်နှစ်သက်တဲ့အားကြောင့်မို့အရင်ကလဲလှုပ်ချင်တယ်အခုလေမဲလှုပ်တာလဲအဆင်ပြေတယ်ပြီးတော့ဒီကိုရဲ့ညမနေရှင်ရဲ့ airline ကလဲဟို support ကဟိုအရင်ကောင်းကောင်းပြီးတင်တန်းအစရရပြည့်စုံလို့ support ပြီးတော့ကြောင့်မို့မြဲလေးမဲ့ဟိုလေသဘောပူကြမိတယ်ပေါ့เนาะကိုယ် airline ကြောင့်လည်းပို့ပြလေးမဲ့လောက်ကိုပို့နှစ်သက်မိရလို့တော့ကျမကတော့ထင်ပါတယ်ရှင့
်ဒီသွားခဲ့တဲ့ခင်းစင်နေထဲမှာရောစိတ်လှုပ်ရှားစရာပေါ့เนาะဟိုကြောက်ရွံ့စရာအခြေအနေမျိုးပဲဖြစ်ဖြစ်ကြုံခဲ့ရတဲ့ခံစားခဲ့ရတာရှင်ပြောပြပါလား
အဟုတ်ကဲ့ရှင့်ကျမပေါ့เนาะဟိုတာမန် flight ပေါ့ဒီ covid 19နဲ့ပတ်သက်ပြီးမဟုတ်ပဲねအရင်တော့ကကျွန်မ experience အရာလေးမောမှာနှလုံးကြောင့်အမောဖောက်ပြီးတော့လဲသွားတဲ့ passenger တယောက်နဲ့ကြုံခဲ့ပါတယ်ရှင့်အဲ့ဒီချိန်မှာကျွန်မတို့လေဆင်းမှုကလည်းမိနစ်30လောက်လိုသေးတယ်အဲ့ချိန်မှာသူကဘုံကနေကိုရှိမှလဲသွားတော့ရုတ်တရက်ကိုဘာလို့မှလဲမသိဘူးเนาะအဲ့မှာတင်ထားတဲ့ဟာကို refresh ပြန်လုပ်ပြီးတော့ချက်ချင်းပဲသူ fresh ပြီးရဲ့အဲ့ချိန်မှာသူက recover ပြန်ဖြစ်သွားတယ် CPR ပေးလိုက်တဲ့ချိန်မှာပေါ့เนาะအဲ့အလုပ်ကနေတင်ပြီးရဲ့အတွေ့အကြုံတွေကသူရဲ့အတက်ကိုကယ်နိုင်ခဲ့တယ်အဲ့အတွက်ကျွန်မတသက်လုံးပေါ့နော်ဝမ်းသာကိုယူမိရယ်ပေါ့နော
်ကျေးဇူးများကြီးတင်ပါတယ်အခုအချိန်ပြည့်ပြီးပြောပြပေးတဲ့အတွက်မြောက်ဆလုံးအများကြီးကျေးဇူးတင်ပါတယ်နော
်ဟုတ်ကဲ့ပါအမောင်းလေးနားထောင်ရဲ့ကြောက်ပါတင်ပါတယ်
ဒီတစ်ပတ်သုတဆုံးလင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်တဲ့မျှော်လင့်ချက်လုပ်ငန်းတွေပြန်ဖွင့်ပေးဖို့ကိုလက်လှုပ်ရှားလေ့ကျင့်ခန်းလုပ်ပြီးတော့တောင်းဆိုကြတဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်။အမေရိကန်နေကြာလူမျိုးရေးအစဉ်အတန်းမနှစ်မျိုးစရာအတိတ်ကဖြစ်ရတဲ့နဲ့ပတ်သက်လို့အပြန်အလှန်ရန်စပြောဆိုမှုတွေပုံများလာတယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်။ဒီလိုသဘောထားကွဲပြားမှုတွေဟာအခုအခါမှာကိုရိုနာဗိုင်းရပ်စ်ရန်ကိုကာကွယ်ဖို့နှာခေါင်းဆီးတက်တင်သလားမတက်တင်ဘူးလားဆိုတာအထိပြင်းပြင်းထန်ထန်ငင်းကုန်ပြောဆိုလာကြပါတယ်။ဒီဗိုင်းရပ်စ်ကြောင့်အမေရိကန်တသိန်းခွဲနီးပါးတည်ဆုံးခဲ့ပြီးသွားပြီ။ဒီလိုကပ်ရောဂါဆက်ရောက်နေချိန်မှာပဲအမေရိကန်သမ္မတရွေးကောက်ပွဲကတော့မကြခင်လပိုင်းတွေအတွင်ကျင်းပတော့မှာပါ။သမ္မတဒေါ်နယ်ထရမ့်ကတော့သူ့ရဲ့ဟန်ပန်တိုင်းလူမျိုးရေးကိုစုကိုင်းပြီးစိတ်ဝမ်းကွဲပြားမှုတွေဖြစ်အောင်လုပ်နေတယ်လို့ဆွဆွဲခံနေရတဲ့ချိန်ထဲမှာDemocrat သမ္မတလောင်း Joe Biden ကတော့အခြေအနေတွေပုံမှန်ပြန်ဖြစ်သွားအောင်လုပ်မယ်ဆိုပြီးပြောနေတာပါသမ္မတ Donald Trump ကိုထောက်ခံတဲ့ Michigan ပြည်နယ် Saginaw County Republican Party ဒုတိယဥက္ကဋ္ဌ Tom Ryan က
He is working for the American people. He does want to bring jobs back and he has brought jobs back.
သူက American တွေအတွက်တကယ်လုပ်ပေးနေတာပါ။အလုပ်ကိုင်းတွေပေါ်လာအောင်ဆောင်ရွက်ခဲ့တယ်လို့ GM ကားနဲ့ကြီးပင်းခဲ့သူကျွန်တော်ဖို့ Made in America ဆိုတာကိုပဲလူတွေကလူချင်းကြတယ်ထင်ပါတယ်လို့သူကပြောသွားတာပါ။ Saginaw ခရိုင်ဟာ Democrat သမ္မတ Barack Obama ကိုထောက်ခံခဲ့ပြီးတဲ့နောက်2016ခုနှစ်မှာတော့သမ္မတ Donald Trump ကိုပြောင်းလဲထောက်ခံခဲ့ပြီးမကြခင်မှာလဲ American ပြည်ထောင်စုကိုဘသူအုပ်ချုပ်မလဲဆိုတာကိုအဆုံးဖြတ်ပေးမဲ့နေရာတနေရာလဲဖြစ်ပါတယ်ဆက်မှုလုပ်ငန်းတွေမှိမ့်မင်ပျောက်ကွယ်နေတဲ့ဒီဒေသမှာသမ္မတ Trump အာဏာရလာရင်တော့အခြေအနေတွေပြန်ကောင်းလာမှာစိုးပြီးတော့မဲပေးခဲ့ကြတာပါဒါပေမဲ့လည်းဒီဒေသဟာအလုတ်လက်မဲ့များလုံးတဲ့ဒေသတစ်ခုဖြစ်နေသေးပြီး COVID-19 ကြောင့်သေဆုံးသူ100ကျော်ရှိတာကြောင့်ဒီသေဆုံးသူများတဲ့ဒေသတစ်ခုလည်းဖြစ်လာပါတယ်ဒီလိုအခက်အခဲမလိုအပ်ဘဲဆုံးရှုံးမှုတွေရှိနေတာကိုကြော်လွားဖို့ Trump ကိုမဲပေးဖြုတ်ချရမှာ Saginaw ခရင်လဲပါဝင်ကောင်းပါဝင်နိုင်တယ်လို့ယုံကြည်သူကတော့ Dave Adams ပ
ါ You know we keep talking 2020 has been such a crummy year but I keep saying it's going to end on a positive
2020မှာတကယ်ကိုမကောင်းတာတွေနဲ့ကြီးပြည့်နေနေခဲ့တယ်ဆိုပြီးတော့ပြောနေကြတာပါဒါပေမဲ့အကောင့်ဘက်ကိုပြောင်းတော့မယ်လို့တော့ကျွန်တော်ပြောချင်ပါတယ်လာမယ့် November မှာ Donald Trump ကိုကျွန်တော်တို့အနိုင်ရမှာပါလို့သူကပြောသွားတာပါ Swan Valley အထက်တန်းကျောင်းမှာကုကာယလေ့ကျင့်ခန်းဆိုင်ရာ Director လုပ်ခဲ့တဲ့ Adams ဟာ February လတုန်းကအလုပ်ကနေထွက်ခဲ့ပါတယ်လူမှုဗေဒပညာရဲ့သင်ကြားတဲ့ကျောင်းဆရာတယောက်အနေနဲ့လဲ Democracy နီးလန်းကြ အများကရွေးချယ်တင်မြှောက်ထားတဲ့သမရပေါ်လေးစားမှုရှိဖို့လိုအပ်တယ်ဆိုပြီးတော့ចောင်းသားတွေကိုတစ်ချိန်ကသူကိုယ်တိုင်ကတင်ကြားပေးခဲ့ပေမဲ့အခုအခါမှာတော့လာမယ့်နိုဝင်ဘာမှာဒီမိုကရက်တစ်အဖြစ်ရည်တည်မယ်လို့ဆိုပါတယ်အသက်20အရွယ်ကေဗင်ဟေးစ်ကလည်းမီရှိဂန်တက္ကသိုလ်ပိတ်လိုက်ပြီးကတည်းကသူ့ရဲ့မြို့လန်းစင်းကိုပြန်ရောက်နေတာပါသူကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအကောင်းမြင်မျှော်လင့်နေသူပ
ါ I think that's probably the only positive thing that's come out of all this is itI think we're going
to show through in the chain in the ma di to khu be account byo sia shi ma wa la me yue kaw pwe ma me pe du ri to to mya me lo comment tha ba de lo tu ga byo daw da wa dhamma sia harley coleman ga ro the wall outreach campus church ye a ji ke wa tu mi ba ri ya di phaya chang ko 1958 khu ne ma ti thong ga da wa tu ga ro ba gu ma taim me myo lin ye bu lo so ba de lo nge de la twin tanat kain saung kwe ne patat de tabor da chang အတင်းတော်ဝင်အရေးအတွက်ယောနေသွားခဲ့သလိုရှိနေတဲ့လူတော်များများကလည်းလောဝါကအရာနည်းသူတွေနဲ့တချို့တွေကလည်းကျမ်းမာရေးလူသားတွေပါကက်ယောဂါကြောင့်သတင်းပတ်တွေနဲ့ချီဖျားเจ้าမှလူလဲမဆုနိုင်ခဲ့ပါဘူ
း I think we're at a moment where
တကယ်လို့အမှန်တရားကသာအသာစီးရပြီးတော့ရိုးသားဖြောင်းမြတ်မှုကရှေ့တန်းကိုရောက်လာမယ်ဆိုရင်တော့အပြောင်းလဲကိုတွေ့ရမယ်အချိန်ခါလို့ထင်ပါတယ်ဆိုပြီးသူကပြောတာပါမကြသေးခင်ကကျင်းပခဲ့တဲ့တောင်းဆိုဆန္ဒပြပွဲတွေမှာလဲ Coleman ပါဝင်ခဲ့ပါတယ်။ဒီဆန္ဒပြပွဲတွေမှာလူပြူတွေရောလူမဲတွေပါအတူချီတဲ့ဆန္ဒပြတာကိုပထမဆုံးအနေနဲ့သူတွေ့မြင်ခဲ့ရတယ်လို့ဆိုပါတယ်။ဆဂင်တော်မြစ်ပေါ်ဖျက်ဆောက်ထားတဲ့တရားပေါ်ဖျက်ပြီးတော့အသားရောင်ခွဲခြားမှုနဲ့လူမျိုးရေးမုန်တီးမှုပပျောက်ရေးတို့အတွက်လူမျိုးပေါင်းစုံတစုတစည်းတဲ့ရည်တည်ပြီးအတားအဆီးတွေကိုကျော်လွှားနေကြတဲ့အခြေအနေကိုလဲသူကအားရချေနှက်နေပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတားဆီးဖို့လုပ်ငန်းတွေပိတ်ခန့်ထားတာနဲ့ပတ်သက်ပြီးအမေရိကန်ပြည်အောင်စုမှာဆန္ဒပြပွဲတွေဖြစ်ပွားလေရှိပါရယ်မီရှိဂန်ပြည်နယ်မှာလည်းပြည်နယ်အုပ်ချုပ်ရေးမှူးရဲ့ဒီအမိန့်ကိုဖိစမ်းပြီးကားတွေနဲ့လှည့်လည်ဆန္ဒပြခဲ့ကြသလိုအခုတခါတော့ကိုလက်လှုပ်ရှားလေ့ကျင့်ခန်းလုပ်ပြီးတော့ဆန္ဒထုတ်ဖော်ကြပါရယ်ဒီအကြောင်း AP သတင်းကိုခြေခံပြီးတော့ကျွန်တော်အောင်အောင်ကတင်ပြပေးမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုတားဆီးဖို့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးGretchen Whitmer ကလူစုလူဝေးမဖြစ်အောင်ရုပ်ရှင်ုံတွေကာစီနိုတွေဂျင်တွေပိတ်ခန့်ထားတာပါဒါပေမဲ့လည်းအလစ်စာတက်ရှ်မန်နဲ့ MFCA အဖွဲ့ဝင်150လောက်ဟာအင်္ဂါနေ့ရောက်တိုင်းကိုလက်လှူရှာလေ့ကျင့်ခန်းကြောင့်ကျန်းမာရေးအတွက်ထောက်ကူဖြစ်တယ်ဆိုတာကိုပြသဖို့မီရှိဂန်ပြည်နယ်လွတ်တော်ရှိမှကျန်းမာရေးလေ့ကျင့်ခန်းလာလုပ်ကြပါတယ်အလစ်စာတက်ရှ်မန်က
We areDesperately in need of help at this point. There is
လုံငန်းနေပြန်ဖွင့်မှုအနေနဲ့မကင်းမှုလို့အုပ်ချုပ်ရေးမှုအနေနဲ့ထင်အနည်းဆုံးတော့သူ့ရဲ့သဘောထားကိုလူချင်းတွေ့ပြီးတော့ရှင်းပြပေးတာလောက်တော့လုပ်ဖို့လိုပါတယ်အခုတော့တွေ့တော့အတွေ့မခံပါဘူးလို့ပြောတော့တာပါလွတ်တော်ရှိမြခင်မြန်မာကိုလက်လှူရှာလေ့ကျင့်ခန်းလာလုပ်သူတွေထဲမှာကလေးတွေအမျိုးသားနဲ့အမျိုးသမီးတွေလည်းပါဝင်ပြီးသူတို့ဟာနှကောင်းစည်းတက်ထားသလို6ပေခွာပြီးတော့လေ့ကျင့်ခန်းလုပ်ကြတာပါလေ့ကျင့်ခန်းဥဆောင်လုပ်သူတွေကအမေရိကန်အလံအသေးလေးတွေစိုက်ပြီးနေရာသတ်မှတ်ပေးထားပါတယ
် We're living minutes
အချိန်တွေကုန်သွားတာနဲ့အများအခုချိန်ထိအသက်ရှင်နေသေးတယ်ဆိုတာကိုလည်းမယုံနိုင်ကြပါဒါပေမဲ့လည်းအကျွေးတွေအများကြီးတင်လာတာကြောင့်တကယ်ကိုစိုးရိမ်ပူပန်ပါတယ်လို့ပြောသွားတာပါကျန်းမာရေးလေ့ကျင့်ခန်းမလုပ်တာကြောင့် COVID-19 ဒဏ်ပိုးပြီးတော့ခံရစီမှာဖြစ်တယ်လို့လည်းတချို့ကထောက်ပြပါတယ် Detroit မြို့က F45 ဂျင်ပိုင်ရှင်Donald Jordan က
So keeping us closed was great at flattening the curve we were very
Signing ပိတ်ခိုင်းပြီးတော့တည်ထန်ခွင့်နေခိုင်းတာဟာအရင်ကောင်းတဲ့အစီအစဉ်မှာပိုပြီးတော့လည်းအခြေအနေကိုထိန်းချုပ်နိုင်ခဲ့ပါတယ်ကျွန်တော်လည်းတကယ့်ကိုလက်ခံပါတယ်ဒါပေမဲ့လည်းအခုတော့အကျိုးဆက်ကပြောင်းပြန်ဖြစ်နေပါပြီလို့ပြောတော့တာပါ COVID-19 ကရောဂါကြောင့်ကူးစက်မှုမြင့်တက်နေတဲ့ပြည်နယ်တွေမှာလုပ်ငန်းတွေပိတ်ထားဖို့ပြည်နယ်အစိုးရကအမိန့်ထုတ်ထားတာပါဒါပေမဲ့လည်းသမ္မတ Donald Trump ကတော့လုပ်ငန်းတွေအကြောင်းတွေပြန်ဖွင့်ဖို့အမြဲတစေတိုက်တွန်းနေပြီးသူ့ကိုထောက်ခံသူအများစုကလည်းလုပ်ငန်းတွေပုံမှန်တိုင်းပြန်လည်ပတ်ဖို့သက်ဆိုင်ရာဒေသခံအာဏာပိုင်တွေကိုဆန္ဒပြတောင်းဆိုတိုက်တွန်းနေကြပါခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ဒီတစ်ပတ်တော့ကမ္ဘာတလွှာလူပေါင်းသန်းနဲ့ချီပြီးအကူဆက်ခံနေရတဲ့ COVID-19 virus ပိုးရဲ့ mutation လို့ခေါ်တဲ့သတိပြောင်းလဲမှုဆင်ခဲဖြစ်တာဟာဘလောက်ရေးပါတယ်ဆိုတာကိုပြောပြပေးပါမယ်။ယူတာပြည်နယ်ဘရီခမ်မြန်တက္ကသိုလ်က အနုစည်းဝပေးတာဘွဲ့တော်ကျောင်းသူမက်ကင်ဇာဝင်းကေကိုနည်းနဲ့တင်ပြပေးမှာပါ
။ဒါတော့ဒီ mutation ဆိုတဲ့သဘောလေးကိုလည်းလည်းဆက်ပြီးတော့ရှင်းပြပေးတာပျောက်နေတဲ့သဘောပေါ့နော်။
မျိုးဗီဇာ mutation ဆိုတဲ့ဟာကြတဲ့စီလီယံဘာသာပြန်ရင်တော့မျိုးဗီဇာအစင်ကဲပြောင်းလဲသွားတာပေါ့နော်။ဘယ်လိုမျိုးပြောင်းလဲသွားလဲဆိုတဲ့ဟာကြ virus state မှာဆိုရင်သူကဒီလူကိုပဲဓာတ်လိုက်ကူးနေတာလည်းရှိသူတခြားသတ္တဝါကနေလူကိုပြောင်းလာတယ် virus မျိုးတွေလည်းရှိတယ်အခုမှပြောရမယ်ဆိုရင် HIV လိုမျိုးဟာမျိုးဆိုအရင်တော့ကသူတို့ပြောင်းခဲ့တယ်မြောက်တွေမှာတော့ normal သူ့သူဖြစ်နေတော့မှပုံမှန်သမယိုးကျဖြစ်နေတာပဲဒါပေမဲ့လူတွေစီပြောင်းလာတယ်ဆိုလူတွေစီမှာပို့ပြီးတော့ရောဂါတွေဖြစ်လာကြတယ်အဲ့လိုနေရာတွေနေရာကိုပြောင်းလဲဆိုမျိုးဗီဇာကနည်းနည်းလေးတော့ပြောင်းလာတယ်ဘာလို့လဲဆိုတော့ကူးတဲ့အကောင်မတူတဲ့အတွက်ကြောင့်မလို့ဝင်ရတဲ့ပုံစံဝင်တဲ့အခါမှာ cell တွေပေါ်ဘယ်လိုမျိုးပေါင်းလဲနောက်ပြီးတော့လူတွေရဲ့ cell တွေကိုရောက်သွားပြီးဘယ်လိုမျိုး effect တွေပြန်ဖြစ်တယ်ဆိုတဲ့ဟာတွေကကွာသွားတယ်အဲ့လိုမျိုးသူတို့လူတွေရဲ့ cell တွေကိုရောက်သွားပြီးအသက်ရှင်လို့ရအောင်လို့သူတို့ရဲ့မျိုးဗီဇာနည်းနည်းလေးတော့ပြောင်းရတယ
်ဒီ COVID-19 ရောဂါဖြစ်တဲ့ဒီ SARS-CoV-2 ကဘယ်တတဝါနေပြီးတော့ဒီ virus ပေါ်ရောက်လာတယ်ဘယ်မှာစတယ်ဆိုတဲ့ origin လေးပေါ့နော်ပြောပြပေးပါ
COVID-19 က the coronavirus family virus or coronavirus ကသူ့သူမိသားစု virus အကြီးတစ်ခုရှိရယ်။သူ့မှာပုံမှန်တိုင်းဆိုလို့ရှိရင်လူတွေကဖြစ်နေတဲ့ပုံမှန်တိုင်းဟာဟိုစောင်းနှင်းမှာအေးမိနှာစီးချောင်းဆိုအဲ့လိုအေးမိတဲ့ခါမျိုးကိုယ်လက်တွေနာတယ်အဲ့လိုမျိုးဟာမျိုးဟိုဖြစ်တဲ့ virus ပဲ။ဆိုတော့ဒီ virus တစ်ခုကသူလူတွေကိုဝင်သွားပြီဆိုတော့အေးမိလို့ဆိုလို့ရှိရင်လူတွေကဗာစေးမှမတော့လဲသူ့သူတစ်ပတ်နှစ်ပတ်လောက်နေပြန်ပျောက်သွားတာကြီးပဲလေ။မကြောက်ဆိုရင်3-4ရက်နဲ့အေးမိတာပျောက်တယ်။အဲ့လိုမျိုး virus အပွဲဝင်နေရတယ်ဒါပေမဲ့သူကအဲ့ဒီမှာမှဒီ SARS-CoV-2 ပေါ့နော်သူကကျတော့သူ့ရဲ့အခုအစကသူ့ရဲ့ ancestor သူ့ရဲ့ဟိုဘိုးကြီးရာလင်းတို့တွေစီမှာကူးတယ်လင်းတို့တွေစီမှာရှိတယ် virus အဲ့ဒီ virus ကနေပြီးတော့သူကဓာတ်ရိုက်ဖြစ်စေအခုတစ်ဆင့်ကူးတယ်ဆိုတာမျိုးလည်းရှိတယ်ဘယ်လိုမျိုးဆိုတော့တေးချာအတိမပြုတ်ရသေးပေမဲ့ဒီလင်းတို့မှာရှိတဲ့ virus ကနေပြီးတော့သူကနည်းနည်းလေးပြောင်းပြီးတဲ့ခါကျတော့လူတွေကိုရောက်လာတယ်ပေါ့နော်သူမိသားစုမှာ virus မှာဆိုလို့ရှိရင်သူကအဖွဲခွဲလေးတွေရတော့အများကြီးအဖွဲခွဲက၄ခွဲရှိတယ်။အဲအဖွဲခွဲ၄ခွဲမှာသူကနှစ်ခုကဒါအဲ၄ခု alpha beta delta gamma အဲ၄ခုရှိတယ်တဲ့မှာ alpha နဲ့ beta အဖွဲနှစ်ခုကဒါလူတွေကိုကူးနိုင်တယ်။ဂျန်တဲ့ဟာတွေကကြတော့နွားတွေစိတ်တွေအဲ့လိုမျိုးငှက်တွေအမျိုးမျိုးမှာကူးတာတွေရှိခဲ့တယ်ပေါ့။အခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်က beta ပေါ့။ alpha ကကြတော့ဒါကရိုးရိုးနှာစီးချောင်းဆိုးဟာမျိုးbeta အဖွဲ့မှာဆိုလို့ရှိရင် SARS ဖြစ်ခဲ့တဲ့ဟာရှိတယ် MERS ဖြစ်ခဲ့တဲ့ဟာရှိတယ် MH3 ဆိုတဲ့အဲ့ MERS လိုပုံစံမျိုးဟာမျိုးဖြစ်ခဲ့တဲ့ဟာရှိတယ်ဒါပေမဲ့အဲ့ဒီအခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်ကတော့သူနဲ့မျိုးဗီဇာချင်း 96.2 ရာခိုင်နှုန်းတူတဲ့ဟာကတော့လင်းတို့တွေစီမှာတွေ့ရပါတယ
်ဒီလင်းတို့တွေမှာကနေပြီးတော့သူတို့စီမှာငိုရဲဗိုင်းရပ်စ်အများကြီးရှိတယ်လို့သိထားပါတယ်ဆိုတော့ဒီလူကူးဖို့အတွက်ပေါ့နော်ဟိုကဖြစ်လာတဲ့အကြောင်းရင်းလေးနည်းနည်းပြောပြပေးပါဘီလင်းတို့တွေမှာရှိတဲ့ virus ကလူကိုဘယ်လိုကူးလာလဲဆိုတာနည်းနည်းပြောပြပေးပါ
ဆိုတော့ဒီ SARS-CoV-2 MERS ကလည်းသူကလည်းဒီလင်းတို့တွေဇီကနေပြီးတော့မူရင်းဖြစ်ပြီးတော့ဒီဘက်တစ်ဖြည်းဖြည်းနဲ့သူကခလဲကောင်ပဲခလဲကောင်ကနေခလဲဈာကန်ကောင်ပဲဖြစ်ပါစေကူးလာတဲ့ဟာပေါ့နော်အစစ်စစ်စင်ကဲပြောင်းလဲပြီးတော့ကူးလာတဲ့ဟာပေါ့ဒီလင်းတို့တွေဇီကနေဘယ်လိုမျိုးကူးသလဲဆိုတဲ့ဟာတော့အခုထိကဓာတ်ရိုက်ကူးသလားခလဲဈာကန်ကောင်ကနေကူးသလားခလဲဈာကန်ကောင်ဆိုအခုဒီ COVID-19 ဆိုရင်တော့ပြောနေကြတာဒီသင်းခွေကြလို့အကောင်လေးတွေစီကနေပြီးတော့ဗောနော်ကူးတယ်ဗောအဲ့လိုသင်းခွေကြလို့အကောင်လေးတွေစီကနေတဆင့်ခံပြီးတော့ကူးသလားဒါကတော့အငင်းပွားနေတော့မယ်ဗောနော်ဒါပေမဲ့သေချာတာတခုကတော့ဒီသူ့ဟို virus ကဒီလူစီမှာဖြစ်နေတဲ့ virus နဲ့လင်းတို့စီမှာရှိနေတဲ့ virus နှစ်ခုကိုရှင်ကြည့်မယ်ဆိုလို့ရှင်တော့တိတ်ပြီးတော့ပြောင်းလဲတာတိတ်မရှိဘူး percentage နည်းနည်းလေးပဲရှိသေးတယ်ဗောနော်ပြောလို့ရပါတယ်
ဆိုတော့အဲ့လိုမျိုးဗောနော်ကြောင်းနေတာတိတ်မရှိတာဘယ်လောက်များအန်တီရရှိပါလဲဒီလူကိုကူးလာတဲ့ဆိုရင်လည်းဘယ်လောက်အန်တီရရှိလဲပြောပြပေးပါ
ဟုတ်ကဲ့ပါပြောင်းလဲတာတိတ်မပြောင်းသေးတဲ့ဟာနှစ်ပြောင်းဒီကနေပြီးတော့သူ့ရဲ့မူရင်းကနေပြီးတော့ဒီလူစီကိုရောက်တဲ့အချိန်မှာတိတ်မပြောင်းရသေးဘူးဆိုသူ့မှာပြောင်းလဲနိုင်ချေရှိတယ်ဗောနော်ဟို SARS to MERS တော့ SARS ဆိုလို့ရှိရင်က89သူ့ရဲ့မူရင်းစင်းမြင့်နေဆိုသူက89ရာခိုင်နှုန်းလောက်ပဲတူတယ်။နောက်ဟို MERS ဆိုလို့ရှိရင်လည်းသူ့ရဲ့မူရင်းစင်းမြင့်နေဆို50ရာခိုင်နှုန်းလောက်ပဲတူတယ်။အဲ့လိုမျိုးတွေရှိခဲ့တယ်ပေါ့။ဆိုတော့ဒီကောင်ကသူက 96.2 ရာခိုင်နှုန်းလောက်တူတယ်ဆိုတဲ့အခါကျတော့သူ့မှာထပ်ပြီးတော့ပြောင်းရင်ဘာတွေထပ်ပြောင်းမလဲဆိုတဲ့ဟာမျိုးတွေကရှိတယ်။ဟိုဘင်းတော့ကနေပြီးတော့အပီးတိုင်တောင်သူကမပြောင်းရသေးဘူးပေါ့နော်။အသေးချာအောင်မပြောရသေးဘူးဒါကြောင့်လူတွေစီကိုရောက်တဲ့အချိန်မှာဆိုတော့ခါကြတော့ဟိုရုတ်ရက် shock ရသလိုဖြစ်ပြီးတော့အမှလူကဘယ်လိုပြန်လောက်လူရဲ့ခုခံအားဘယ်လိုပြန်လောက်ရမယ်ဆိုတာမသိဘူးဖြစ်နေတာပေါ့နော် ခုလုံးနေတဲ့ကုသဆေးတို့ဝယ်ဆေးတို့ကဒီ virus ရဲ့ဒီအခွန်ပေါ်ကဒီစူးရှုံနေမှုသူက target လုပ်နေတယ်။ဇက်ခါကျတော့ဒီစင်ကြဲပြောင်းလဲမှုတွေဖြစ်သွားပြီဆိုလို့ရှိရင် virus ရဲ့ရောဂါပေးနိုင်စွာဒါမှမဟုတ်ရောဂါပြင်းထန်နိုင်စွာအဲ့ဒါမျိုးတွေကပြောင်းလဲသွားမလားဆိုတဲ့ဟာတွေကိုတော့ကြိုပြီးတော့စဉ်းစားဆင်ခြင်ရမှာတော့
ဆိုတော့ဒီကတော်တော်အန္တရာယ်ရှိတယ်ပေါ့နော်
ဟုတ်
သူရဲ့မူလကနေပြီးတော့ပုံစံပြောင်းသွားတာနဲ့အမြန်အန်ဒီပေးနိုင်တဲ့ပုံစံကလည်းပြောင်းသွားတယ်ပေါ့နော
်ပြောင်းသွားပါတယ်အာ1918 1920လောက်ကဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်စပိန်တူကွေးအာသူတို့ကဘာကပ်ပဲ Spanish flu ဆိုပြီးတော့သူတို့ခေါ်တယ်ပေါ့နော်အခု Yoyo flu pandemic လို့လည်းခေါ်တယ်ဒါအဲ့ဒီဟာမှာဆိုလို့ရှိရင် first wave second wave ကသူက first wave ကသူက virus မပြောင်းခင်ပေါ့နော် virus ကတော့လို့ကူးတယ်ပြီးတော့ပြန်ကျသွားတယ်ကြောက်ရတဲ့ဟာပြီးသွားတဲ့ခါကျမှနောက်တစ်ချိန်ထပ်ပြီးကူးတယ် first wave မှာဆိုလို့ရှိရင်အခုချိန်ဖြစ်ဖြစ်ချင်းဆိုရင်အသက်ကြီးတဲ့လူတွေကို target ထားမယ်နောက်ပြီးတော့ပေါ့နော်ယောဂခံရှိတဲ့လူမမတွေကို target ထားမယ်ဒါပေမဲ့တကယ်လို့ virus ကဒီစင်ကြဲပြောင်းလဲမှု mutation ဖြစ်သွားပြီဆိုလို့ရှိရင်သူ့ရဲ့ target လုပ်တဲ့ population ကလည်းပြောင်းသွားနိုင်တယ်အခုအသက်ကြီးတဲ့ဟာယောဂခံရှိတဲ့လူတွေဖြစ်ပေမဲ့ပြောင်းသွားပြီဆိုရင်ယောဂဖြစ်နိုင်စံပို့ပြီးတော့ပြင်းထန်လာပြီဆိုရင်ကလူငယ်တွေဖြစ်လာနိုင်တာကလေးတွေဖြစ်လာနိုင်တယ်အဲ့လိုမျိုးပေါ့နော်ပုံစံပြောင်းသွားတယ်ဆိုလို့ပို့ပြီးတော့ဆိုးလာနိုင်တယ်အဲ့ဒါကြောင့်မဖြစ်ရခင် second wave ကိုမတိုင်ခင်ကိုကာကွယ်ဆေးကိုထုတ်ကြမယ်ဆိုပြီးတော့အခုစိုင်းပြင်းနေကြတာပါဟုတ
်မှာကင်ဆာဝင်းပြည့်ပြောကြခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့မြင့်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ရပါတယ်နောက်တစ်ပတ်မှာတင်ပြဆက်ပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။ July 24ရက်တောက်ချာနေ့အတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်ကတလှည့်ပြောပြပါအောင်မယ်။COVID-19 ကာယောဂါကြောင့်လာမယ့်နှစ်တွေမှာအင်ပတန်ကြီးမားတဲ့နိုင်ငံရွှေ့ပြောင်းအခြေချမှုလှိုင်းကြီးကိုတွေ့မြင်လာရလိမ့်မယ်လို့နိုင်ငံတကာကြက်ချေနေတဲ့လာချန်းဒီအဖွဲ့ချုပ် IFRC အကြီးအကဲကပြောကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်အသက်မွေးဝမ်းကျမှုတွေဆုံးရှုံးသွားတာ၊စားရည်ရိတ်ခါမလုံလောက်တာတွေကြောင့်နေဆက်တွေပြန့်ဖွဲ့လာတဲ့မဖြစ်မနေရေကြီးရမျက်နှာရကိုပြောင်းရွှေ့အခြေချသူအများအပြားကိုတွေ့ရလိမ့်မယ်လို့အကြီးအကဲဂျာဂန်ချာပန်ဂါနီကAFP သတင်းဌာနနဲ့တီးသန့်မေးမြန်းကမ်းမှာပြောကြားခဲ့ပါတယ်။တရုတ်နိုင်ငံချန်တူးမြို့မှာရှိတဲ့ American ကောင်ဆယ်ဝန်ချုပ်ရုံးကိုပေးရမယ်လို့တရုတ်အစိုးရကဒီကနေ့အသိပေးလိုက်ပါတယ်။ချန်တူးမြို့ကောင်ဆယ်ဝန်ချုပ်ရုံးမှာလုပ်နေတဲ့လုပ်ငန်းအလုံးကိုရပ်ဖို့အသေးစိတ်အတိအကျတောင်းဆိုခဲ့ကြောင်းတန်တပန်ဆက်ဆံရေးဆိုတာဟာအပြန်အလှန်ဖြစ်ကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူဝမ်ဝမ်ဘင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။American ပြည်ထောင်စု Houston မြို့မှာရှိတဲ့တရုတ်ကောင်ဆယ်ဝန်ချုပ်ရုံးကိုဒီကနေ့တောက်ချာနေ့နောက်ဆုံးထားပြီး American အစိုးရကပိတ်ခန်းခဲ့တဲ့အပေါ်မှာတရုတ်ကလက်တုံပြန်ဆောင်ရွက်လိုက်တာဖြစ်ပါတယ်။ American နဲ့တရုတ်နိုင်ငံကြားအနှစ်90နီးပါးထိတွေ့ဆက်ဆံလာခဲ့တဲ့တန်တမာဆက်ဆံရေးအလုံးမဖြစ်တော့တဲ့အတွက်ပိုပြီးပြတ်သားတဲ့ချင်းကပ်မှုလိုအပ်တယ်လို့ American နိုင်ငံကြားရေးဝန်ကြီး Mike Pompeo ကပြောကြားလိုက်ပါတယ်။ California ပြည်နယ်မှာကြာသာရင်းနှီးကပြောခဲ့တဲ့မေးခွန်းတစ်ခုထဲမှာနှစ်နိုင်ငံဆက်ဆံရေးကိုကြည့်ရင်တရုတ်ဘက်ကအမေရိကန်ထက်အများကြီးအကျိုးအမြတ်ရရှိခဲ့ပြီးတရုတ်ဟာသူ့ကိုပေးကပ်နေတဲ့နိုင်ငံတကာလက်တွေကိုကိုက်ခဲ့တယ်လို့ဝန်ကြီးပွန်ပေယိုကဆိုပါတယ်တရုတ်သမ္မတရှီဂျင်ပင်ကလည်းကြောက်ဆုံးသွားပြီဖြစ်တဲ့အာဏာရှင်အတွေးအခေါ်တွေကိုအမှန်တကယ်ယုံကြည်သူဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကဆိုပါတယ်တရုတ်ဆိုရကတော့ဝန်ကြီးပွန်ပေယိုရဲ့မိန့်ခွန်းဟာစစ်အေးစစ်ကာလအတွေးအခေါ်တွေနဲ့ပြောတဲ့မိန့်ခွန်းလို့တုံ့ပြန်ခဲ့ပါတယ်American ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာသမ္မတ Donald Trump ဆေးလွှတ်ထားတဲ့ပြည်ထောင်စုလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ဆန္ဒပြပွဲသတင်းယူတဲ့သတင်းတောက်တွေဘေးကရပ်ကြည့်သူတွေကိုပြစ်မှတ်မထားရလို့ပြည်ထောင်စုတရားသူကြီးတယောက်ကအမိန့်ထုတ်လိုက်ပါတယ်။ထိုင်းနိုင်ငံကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူလူငယ်တစုဟာအစိုးရကိုကန့်ကွက်တဲ့အနေနဲ့ဗန်ကောက်မြို့ကအစိုးရရုံးတွေရှိမှဒီကနေ့စူဝေးဆန္ဒပြခဲ့ကြပြီးဝန်ကြီးချုပ်ပရယုတ်ချန်အိုချာနဲ့ဒုတိယဝန်ကြီးချုပ်တို့ရဲ့ဓာတ်ပုံတွေကိုမီးရှို့ခဲ့ကြပါတယ်။ထိုင်းအစိုးရအဖွဲ့နှုတ်ထွက်ပေးဖို့နဲ့လက်ရှိရှိနေတဲ့ 20ခုမြောက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတောက်ကြတဲ့ညအတွက်ရေဒီယိုအတန်းနှိမ့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆူမြတ်မောင်ပါရှင်။
This program has come to you from the Voice of America, Washington.